Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of View American တန်ကနေ2015ခုနှစ် August 15ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9ဒိုမီတာ32 40နဲ့49ရိုးကနေစတင်တင်ပြနေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန္တနာ Channel ကျွန်တော်ကြော်ကြော်သိင်းကြညာပါပါအမေရိကန်ကျူးဘောနိုင်ငံပုံမှန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်ဖို့ဆွေးနွေးပွဲတွေနောက်လာဆမယ်လို့ဝန်ကြီးကယ်ရီကပြောလိုက်ပါတယ်သူတော်ဦးရှိမန်းကိုပြည်ခံပြည်ဥက္ကဋ္ဌအဖြစ်ကဖေရှားရမှာလုံခြုံရေးတပ်ဖွဲ့တွေတုံးတဲ့ပေါ်အမေရိကန်ထက်လွတ်တော်လူများစုကောင်းဆောင်ကစိုးရိမ်ကြောင်းပြောပါတယ်မြန်မာနိုင်ငံမှာရေကြီးမြေပြိုတဲ့ဒဏ်ကြောင့်ပေါက်ကွဲရေးပစ္စည်းတွေရွေလျားသွားပြီးအန္တရာယ်ရှိနေစေတယ်လို့ UNICEF ကတတိပေးထားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းလေးနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုကြံ့ခိုင်ရေးပါတီဥက္ကဋ္ဌရာဓုကနေဖယ်ရှားလိုက်တာနဲ့ပတ်သက်ပြီ
းဒီကျွန်တော်အတွင်းကကျွန်တော်ကြည့်ရတဲ့သတင်းတွေကတော့ဒီတိုင်းတော့ဆက်ပြီးတော့မှခွင့်လွှတ်ပေးလိမ့်မယ်လို့တော့အထင်ဘူးအခုပဲစပြီးတော့မှဒါကျွန်တော်
စစ်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ပြောသွားတာပါအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ကြံ့ခိုင်ရေးပါတီဥက္ကဋ္ဌကိုဖယ်ရှားလိုက်တဲ့ပေါ်ပြည်တွင်းပြည်ပအမြင်တွေကိုလည်းနားဆင်ရဖို့ရှိသလိုတခါအရာဝတီတိုင်းဒေသတချို့မှာရေတွေထပ်တက်လာပြီးတော့အကူအညီတွေမရသေးတဲ့အကြောင်းတခါ KNPP ပါတီကကြားပြည်နယ်မှာကျွန်းသစ်ထုတ်လုပ်ခွင့်တားဆီးဖို့လုပ်နေတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မန်နန္ဒာချန်တို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ကျူဘာနိုင်ငံကြားပုံမှန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်ရေးကိစ္စအမေရိကန်ကျူဘာကောမဒီအသစ်တစ်ခုအနေနဲ့နောက်လာမှာဆွေးနွေးပွဲတွေစတင်မယ်လို့နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဟာဗနာမြို့တော်ကအမေရိကန်တန်ယုံမှာနှစ်ပေါင်း54နှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တောက်ကြနေကအမေရိကန်အလံကိုလွှင့်ထူလိုက်ပြီးတဲ့နောက်မစ္စတာကယ်ရီကအဲဒီလိုပြောတာပါ။ပုံမှန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်မှုလမ်းကြောင်းဟာကျူဘာပေါ်ကုန်သွယ်ရေးဆိုင်ရာပြည်ပင်ကတ်သတ်မှုချမှတ်ထားတာကိုရုပ်သိမ်းတဲ့အပေါ်မှာမူတည်နေတယ်လို့ကျူဘာနိုင်ငံကြားရေးဝန်ကြီးဘရူနိုရိုဒရီဂွက်စ်နဲ့ဟာဗနာမှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမစ္စတာကယ်ရီကပြောပါတယ်။ကုန်သွယ်ရေးဆိုင်ရာပြည်ပင်ကတ်သတ်မှုနဲ့တခြားအရေးယူမှုတွေကိုလွန်ခဲ့တဲ့နှစ်ပေါင်း50ကျော်လုံးကအမေရိကန်ကချမှတ်ထားတာပါ။ပေးပေးမှုတွေကိုရုပ်သိမ်းဖို့ကိုသမ္မတဘရာကိုဘာမကထောက်ခံပေမဲ့ကွန်ဂရက်လွှတ်တော်အတွင်းကွန်ဆာဗေးတစ်အများပြားကအတိုက်ခံလုပ်တာနဲ့ရင်ဆိုင်နေရတာပ
ါ။လီဗျားနိုင်ငံစစ်ကဲမျိုးကလာတဲ့သတင်းတွေအရ IS စစ်သွေးကြွတပ်ဖွဲ့တွေနဲ့စန့်ကျင်ဘက်အုပ်စုကတနတ်သမားတွေကြားဒီတစ်ပတ်ထဲဖြစ်ခဲ့တဲ့တိုက်ပွဲအတွင်းလူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အချိန်တော်ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းမိုမဂရာဖီကိုဖျောက်ချခဲ့ပြီး၄နှစ်ကြာလာတဲ့အထိလီဗျားနိုင်ငံရဲ့အခြေအနေဟာမတိမငြိမ်ဖြစ်နေသေးပါ။ထင်ရှားတဲ့ဒေသခံဘာသာရေးခေါင်းဆောင်တအူးကိုတပ်ဖြတ်ခဲ့တာကြောင့်ဆိုပြီးဆာလာဖစ်မူစလင်အဖွဲ့နဲ့လက်နက်ကင်ဒေသခံတွေကနေဆတ်မြို့မှာ IS စစ်သွေးကြွအဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့ရာကအခုနောက်ဆုံးတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေကြတဲ့လက်နက်ကင်တပ်ဖွဲ့ဝင်တွေကထောက်ခံထားတဲ့အစိုးရနှစ်ဖွဲ့ကြားမှာလီဗျားနိုင်ငံဟာနှစ်ချမ်းကွဲနေတာလည်းဖြစ်ပါတယ်။နိုင်ငံတကာကအသိမှတ်ပြုလက်ခံထားတဲ့အစိုးရကတော့လီဗျားနိုင်ငံအရှေ့ပိုင်းတိုဘာရက်မြို့မှာအခြေစိုက်ပြီးအစ္စလာမ်အစွန်းရောက်တွေကကြောတောက်နောက်ခံပြုထားတဲ့အစိုးရကတော့မြို့တော်ထရီပိုလီကိုထိန်းချုပ်ထားတာဖြစ်ပါတယ်။မနစ်ကလေးကမြို့တော်ထရီပိုလီကိုထိန်းချုပ်ထားတဲ့အစ္စလာမ်အစွန်းရောက်တွေကကိုပိုင်အစိုးရနဲ့ပါလီမန်ကိုဖွဲ့စည်းထားပြီးနိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရကိုတော့နိုင်ငံအရှေ့ပိုင်းရောက်သွားတဲ့အထိမောင်းထုတ်ခဲ့တာဖြစ်ပါတယ်။ဒါပြင် IS စစ်သွေးကြွတွေကလည်းနယ်မြေတွေကိုသိမ်းပိုက်ထားတဲ့အတွက်လီဗျားနိုင်ငံရဲ့ဖျော်ဖျဲဖြစ်နေတဲ့အခြေအနေတွေပိုဆိုးလာနေတာဖြစ်ပါတယ်
။အစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေကအီရတ်ကခတ်တပ်ဖွဲ့တွေကိုအစိတ်အငွေသုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွေးဆွဲချက်တွေပေါ်စုံစမ်းစစ်ဆေးဖို့အစီအစဉ်ရှိနေပြီလို့ဓာတုလက်နဲ့အသုံးပြုတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးတဲ့နိုင်ငံတကာအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။အဖွဲ့ဝင်နိုင်ငံတနေငံဖြစ်တဲ့အီရတ်ကအကူအညီတောင်းလာမယ်ဆိုရင်ကုညီလုံးဆောင်ဖို့အဖွဲ့အနေနဲ့အစဉ်သင့်ရှိနေတယ်လို့ဓာတုလက်နက်များပြည်ပင်ဒါစီရေးဆိုင်ရာအဖွဲ့ OPCW ပြောခွင့်ရသူကပြောတာပါ IS အဖွဲ့ကဓာတုလက်နက်တွေအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်တွေအရင်ကလည်းရှိခဲ့ကူပါတယ်ဒါပေမဲ့လည်းအခုနောက်ဆုံးဆွဆွဲချက်ကတော့ဒီသတင်းပတ်မှာဖြစ်တာပါ Khat Peshmerga တပ်ဖွဲ့ဝင်60လောက်ဟာဗိုလ်ဒူးတွေက IS တွေနဲ့တိုက်ပွဲတစ်ခုတွင်အစိတ်အငွေ့တန်တင်ခဲ့ကြတယ်လို့ဂျာမန်ကာဝေးတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဓာတုအစိတ်အငွေ့ကိုနိုင်ငံတကာသဘောတူညီချက်တွေအကြပြည်ပင်ကန့်သတ်ထားတာပါ
တချို့လုံးမှုအပါအဝင်ဆွဲချက်တွေနဲ့လွန်ခဲ့တဲ့တနှစ်ကျော်ကလေးကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ Washington Post သတင်းတောက်တဦးကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကျွမ်းကျင်သူတွေကတောင်းဆိုလိုက်ပါတယ်။သတင်းတောက် Jason Rezaian ကိုအမှုကိုတော့အစောဆုံးရှေ့လာမဲ့သတင်းပတ်မှာစီရင်ချက်ချမှတ်နိုင်ပါတယ်။Mr. Rezaian ကိုဖမ်းဆီးထိန်းသိမ်းပြီးလျှို့ဝှက်တရားရုံးတင်စစ်ဆေးတာဟာသူ့ရဲ့အခွင့်အရေးကိုချိုးဖောက်ရာရောက်ပြီးတော့အီရန်နိုင်ငံမှာသတင်းမီဒီယာတွေပေါ်ချိန်ချောက်ရာရောက်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာ ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေးဗစ်ဂျေကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်သူ့ကိုဆက်လက်ထိန်းသိမ်းထားတာဟာသတင်းတောက်တွေ၊ဘလော့ဂါတွေ၊လူခွင့်ရေးလှုပ်ရှားသူတွေနဲ့တခြားသူတွေအပေါ်ကာကွယ်ပေးရမယ့်အခြေခံစည်းမျဉ်းတွေကိုချိုးဖောက်ရာရောက်ရုံမကလူတိုင်းသတင်းရယူခြင်းအတွေ့အာမခံရမှာကိုလည်းချိုးဖောက်ရာရောက်တယ်လို့သူကပြောဆိုခဲ့ပါတယ်။ Washington Post အမှုဆောင် Editor Martin Baron ကတော့အခုချိန်ဟာအရေးကြီးတဲ့အခိုက်အတန့်တစ်ခုဖြစ်ပြီးတော့ Iran အနေနဲ့ဒီမှုကိုစစ်ဆေးနေတာဟာဥပဒေနဲ့မညီဘူးဆိုတော့သတင်းစာရဲ့ရည်တည်ချက်ကိုဆက်လက်ဆွဲကင်ထားတယ်လို့ပြောဆိုခဲ့ပါတယ်။အသက်39နှစ်ရှိပြီဖြစ်တဲ့ Rizayan ဟာဇနီးဖြစ်သူယီဂါနာဆာလာဟီနဲ့တခြားဓာတ်ပုံသတင်းတော့နှစ်ယောက်နဲ့အတူ2014ခုနှစ်ဇွန်လ22ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့ Rizayan ကလွဲလို့အားလုံးကိုပြန်လွှတ်ပေးလိုက်ပြီးသူ့အနေနဲ့ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့ထောင်ဒဏ်10နှစ်ကနေနှစ်20ထိကြာခံရနိုင်တဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်း Washington Post ကပြောဆိုထားပါတယ်။
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေစနေနေ့မနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်သူရဦးရှိမန်းကိုပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ပါတီဥက္ကဋ္ဌအဖြစ်ကနေဖြုတ်ချလိုက်တာနဲ့ဆိုင်တဲ့အခြေအနေတွေဟာမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအပေါ်ထောက်ခံသူတွေအတွက်ပြန်စင်စားစရာဖြစ်တယ်လို့အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကဩဂုတ်လ14ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။တခြားနိုင်ငံရေးပါတီတွေလိုပဲ USDP အနေနဲ့ပါတီခေါင်းဆောင်ကိုစိတ်ကြရွေးချယ်နိုင်ပေမဲ့ပါတီတာဝန်ရှိသူတို့ကိုယာရုကဖြုတ်ချဖို့ကြိုးပမ်းတာမှာနိုင်ငံတော်လုံခြုံရေးတပ်ဖွဲ့တွေရဲ့အခန့်ကဏ္ဍပါဝင်နေဆိုတာကအထူးသဖြင့်မြန်မာနိုင်ငံရဲ့တမိုင်းကြောင်းအရအထူးပဲစိုးရင်စရာဖြစ်တယ်လို့မစ္စတာမက်ကွန်းနော်ကပြောထားပါတယ်။တကယ်ကိုပဲပါတီတင်းကိစ္စဖြစ်ပုံရတဲ့အခြေအနေတည်းမှာလူညိုရေးတပ်ဖွဲ့တွေဘာကြောင့်ပါရလဲဆိုတာမြန်မာဆွေးရအနေနဲ့ရှင်းပြဖို့မစ္စတာမက်ကွန်းနော်ကတိုက်တွန်းထားပါတယ်။ဒီလိုဖြစ်ရမျိုးတွေဟာလာမယ့်ရွေးကောက်ပွဲတွေကိုကျင်းပမဲ့ပုံစံအပေါ်စိုးရိမ်မှုတွေတိုးလာစေတယ်လို့လည်းအမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ္စမက်ကွန်းနော်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဒေသအများပြားမှာရေကြီးတာနဲ့မြေပြိုတာတွေကြောင့်မြေမြုပ်မိုင်းနဲ့ပေါက်ကွဲစေတတ်တဲ့ပစ္စည်းတွေဟာနေရာရွေလျားသွားပြီးရေမြုပ်သွားတဲ့အချိန်အန်ဒရယ်ရှိနေစေဖြစ်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရေပေါ်ရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာယုံကသတိပေးထားပါတယ်။တကယ်လို့မြေမြုပ်မိုင်းဒါမှမဟုတ်ပေါက်ကွဲစေနိုင်တဲ့ပစ္စည်းတွေတွေ့တယ်ဆိုရင်ကိုယ့်ဘာသာကင်တွေတာမျိုးမလုပ်ဘဲတွေ့ချင်းပါပဲအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုအကြောင်းကြားပါလို့ UNICEF မြန်မာယုံကကြေညာထားပါတယ်။
ဂရိနိုင်ငံမှာဗန္ဒာရေးပြဿနာဖြစ်ရှင်းရေးစီစဉ်တဲ့ပတ်သက်လို့တောက်ကြနေစောပိုင်းမှာလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်ဥရောပဗန္ဒာရေးဝန်ကြီးတွေကလည်းအရေးပေါ်ဗန္ဒာရေးအကူအညီဖြစ်ပေးမဲ့ဒေါ်လာ63ဘီလီယံတဲကပထမတည့်ရအနေနဲ့29ဘီလီယံပေးဖို့အတည်ပြုလိုက်ပါတယ်။ဥရောပငွေကြေးသုံးနိုင်ငံတွေရဲ့ဥက္ကဋ္ဌကတော့ယူရိုဇုန်အဖွဲ့ဝင်နိုင်ငံတွေကဗန္ဒာရေးဝန်ကြီးတွေကြားမှာသဘောထားကွဲလွဲမှုတွေရှိခဲ့ကြပေမဲ့နောက်ဆုံးမှာတော့ပြဿနာတွေကိုဖြေရှင်းနိုင်ခဲ့ကြတယ်လို့ပြောဆိုခဲ့ပါတယ်။ဥရောပဗဟိုဘဏ်ကိုဒေါ်လာ 3.5 ဘီလီယံလောက်ရှိတဲ့ကျွေးမီတွေကိုနောက်ဆုံးထားပြန်ဆက်ရမယ်။ August လ20ရက်မတိုင်ခင်မှာနိုင်ငံတကာကျွေးရှင်တွေစီကနေဂရိနိုင်ငံဟာချင်းငွေတွေကိုလိုအပ်နေတာပါ။ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ကဂရိနိုင်ငံရဲ့အကျွေးတွေပြန်မဆက်နိုင်တော့မယ့်အခြေအနေကနေပြီးတော့ကဲတင်နိုင်ခဲ့တယ်လို့ဥရောပငွေကြေးသုံးနိုင်ငံအဖြစ်ကနေထွက်ရမယ့်အခြေအနေကိုရှောင်လွဲဖို့လည်းအထောက်အကူဖြစ်စေခဲ့ပါတယ်
။ဂရိနိုင်ငံကကျွန်းတွေပေါ်ကိုနေ့စဉ်ယာနဲ့ချီပြီးတော့ရောက်သွားနေတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးကင်တွေလှုပ်ဆောင်တာမှာဂရိနိုင်ငံကိုအကူအညီပေးရေးနောက်ထပ်ရန်ပုံငွေအသစ်ပေးဖို့ရည်ရွယ်ထားတယ်ဆိုတာကိုတောက်ကြနေမှာဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်။အခုဒုက္ခတဲ့အချက်တဲဟာဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဆိုရင်အဆိုးဆုံးပဲလို့ဂရိလူမျိုးဖြစ်သူဥရောပရွှေပြောင်းနေထိုင်ခြင်းဆိုင်ရာကော်မရှင်နာမြင့်ကြီးဒီမီထရီစ်အာဗရာမပိုလော့စ်ကပြောပါတယ်။ရန်ပုံငွေကိုစီမံခန့်ခွဲမဲ့အဖွဲ့တစ်ဖွဲ့ကိုဂရိကထူထောင်ပြီးပြီဆိုတာနဲ့ပထမအတုဒေါ်လာ33တန်းကိုချက်ချင်းလွှတ်ပေးမယ်လို့သူကပြောပါတယ်။ဂရိကအခြေအနေဟာတကယ်ကိုအစောတလင်လောက်ရောက်မဲ့အခြေအနေဖြစ်နေပြီးအဲ့ဒီအခြေအနေကိုစိန်ခေါ်မှုတစ်ခုအဖြစ်ဖော်ပြပြောဆိုတာဟာ short ပြောဆိုတာဖြစ်လိမ့်မယ်လို့အာဗရာမပိုလော့စ်ကပြောပါတယ်။ဒုတိယကမ္ဘာစစ်တွင်ဂျပန်စစ်ဖက်ရဲ့ကျူးကျော်မှုတန်းကိုခံစားခဲ့ရသူတွေနဲ့သေဆုံးခဲ့ရသူအားလုံးအတွက်ဂျပန်နိုင်ငံအနေနဲ့အလွန်အမင်းဝမ်းနဲ့ကြည်ခွဲရပါကြောင်းဝန်ကြီးချုပ်ရှင်ဆိုအဘေကပြောလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးတာ1980ပြည့်မြောက်နှစ်ပတ်လည်အထိမ်းအမှတ်ထုတ်ပြန်ချက်ထဲမှာမစ္စတာအဘက်ကအဲဒီလိုပြောလိုက်တာပါစစ်ပွဲအတွင်းပြည့်မဲ့လူမှုအပေါ်တိုင်းတာမရတဲ့ထိခိုက်မှုနဲ့ခံစားရမှုဖြစ်အောင်ဂျပန်နိုင်ငံကလှုပ်ဆောင်ခဲ့တယ်ဆိုတာမစ္စတာအဘက်ကအတိအမှတ်ပြုပြီးမကြသေးခင်ဆယ်စုနှစ်တွေအတွင်းသူ့အရင်ဝန်ကြီးချုပ်တွေလုပ်ခဲ့တယ်လို့တောင်းပန်စကားဆိုခဲ့တာပါဒါပေမဲ့သူကိုယ်တိုင်ရဲ့တောင်းပန်စကားအစ်စ်တစ်ခုကတော့မပါပါဘူးဂျပန်ဝန်ကြီးချုပ်ရဲ့ထုတ်ပြန်ချက်ပေါ်အထူးသဖြင့်တောင်ကိုရီးယားနဲ့တရုတ်တို့အပါအဝင်ဒေသတွင်းအိမ်နီးချင်းနိုင်ငံတွေဘက်ကကျေနပ်မဲ့ပုံတော့မရှိပါဘူးအာရှဒေသအများစုကိုကိုလိုနီလုပ်သိမ်းပိုက်ခဲ့တဲ့ကာလအတွင်း ဂျပန်စစ်ဘက်ကကျူးလွန်ခဲ့တဲ့တပ်ဖြတ်မှုတွေကိုတိုက်ရိုက်နဲ့တိတာထင်ရှားစွာပြောဆိုဖြစ်ရှင်းဖို့အဲ့ဒီနိုင်ငံတွေကထပ်ခါတလဲလဲတောင်းဆိုထားတာပါခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန္တာချန်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြန်မာနိုင်ငံရေးသတင်းတွေနဲ့စာကြပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာဒုကနေသူရဦးရွှေမန်းကိုဖယ်ရှားလိုက်တဲ့ကိစ္စဟာမကြခင်မှာဒီထက်ပိုမိုပြင်းထန်တဲ့ရိုက်ခတ်မှုတွေဆက်လက်ဖြစ်လာနိုင်ခြေရှိတယ်လို့မြန်မာနိုင်ငံရေးအနီးကပ်လေလာသူတွေကသုံးသပ်ပြောဆိုကြပါတယ်လောလောဆယ်သူရဦးရွှေမန်းရုံးတက်ပြီးလွတ်တော်ဥက္ကဋ္ဌတာဝန်တွေကိုပြန်လည်ထမ်းဆောင်တယ်ဆိုတာဟာလည်းသူ့သဘောနဲ့လုံဆောင်တာမဖြစ်နိုင်ဘူးလို့သုံးသပ်ပြောဆိုကြပါတယ်အပြည့်စုံကတော့ကိုဇော်ဝင်းနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းနိုင်ငံရေးအရအရေးပါတဲ့ကာလတစ်ခုလို့ပြောလို့ရနိုင်တဲ့အထူးထူးရွက်ောက်ပွဲကြီးကျင်းပကနီးလပိုင်းအလိုမှာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းလက်ရှိအာဏာရပါတီအကြီးအကဲယာရုကနေဖြုတ်ချခံရတာဖြစ်ပါတယ်ဒါပြင်လက်ရှိအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအမှန်တကယ်လိုလိုလားလားလုံဆောင်နေရလားဆိုတဲ့အပေါ်မှာလည်းနိုင်ငံတကာကအနီးကပ်စောင့်ကြည့်နေတာမျိုးတွေရှိနေတဲ့အတွက်သူရဦးရှင်မန်းကိုယာရုကဖြုတ်ချလိုက်သူတွေဟာအရင်စစ်အစိုးရလက်ထက်ကလိုရုပ်ပြက်စင်ပြက်ကြီးဖြစ်အောင်လုပ်မှာမဟုတ်ဘူးလို့စစ်ထောက်လိုင်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကပြောပါတယ
်ဦးရှင်မန်းကိစ္စမှာကတော့ဒီဘက်ခစ်ဖြစ်လာတဲ့အခါကျတော့အရင်စစ်အာဏာရှင်ခစ်လို့တော့တို့လုံးချင်နိုင်လို့လို့မရဘူးဘာဖြစ်လို့လဲဆိုတော့ဒီဒီမိုကရေစီလို့လည်းပြောထားတယ်နောက်ကျောင်းပြန်မလဲဘူးလို့လည်းပြောထားတယ်အဲနိုင်ငံတကာကလည်းပြောထားတယ်ပြည်ထောင်စုကလည်းပြောထားတဲ့အခါကျတော့တို့လုံးဝကန်ရတဲ့ဥစ္စာကနည်းနည်းလေးတို့ချင်းချင်းမျိုးမှပေါင်းဝေရောလုံနေတဲ့အနေအထားမျိုးအခုလက်တွေ့ကျွန်တော်မြင်ပါတယ်။ဒီကျွန်တော်အတွင်းကကျွန်တော်ကြည့်တဲ့သတင်းတွေကတော့ဒီတိုင်းတော့ဆက်ပြီးတော့မှခွင့်လွှတ်ပေးလိမ့်မယ်လို့တော့မထင်ဘူး။အခုပဲဆက်ပြီးတော့မှဒါကျွန်တော်တို့တော်တော်ကိုယ်လေတက်ကိုရေးယူကိစ္စကိုအရေးပေါ်အဲကျွန်တော်တို့ကော်မရှင်ဥက္ကဋ္ဌဦးတင်ရည်တင်လာလာရှိပြီ။နောက်ကျွန်တော်တို့တတိပြုသေးသတင်းတွေရပေါ့လေ။ဦးရွှေမန်းကိုတရားစွဲဖို့အတွက်ကိုပေါ့အချက်လက်ပေါ့လေ။ case ပေါင်းမြောင်မြောင်ဆန်တဲ့တရားစွဲဖို့အတွက်ကိုသူစီစဉ်နေတယ်လို့သိရတယ်။အဲ့တော့ကျွန်တော်သုံးသပ်ချက်ရပြောရရင်တော့ပထမပိုင်းဥက္ကဋ္ဌတိုင်းဆက်လုပ်မယ်ပြီးရင်ဦးနာဥပဒေကိုအတည်ပြုလိုက်မယ်အဲ့ဒီဥပဒေကကိုယ်စလောက်ပြတ်ပွက်မှုနဲ့ဥရှင်မန်းကိုရေးယူပြီးတော့မှလွတ်တော်ဥက္ကဋ္ဌကြီးသူကတရားဝင်သူကဒါဥပဒေတိုင်းလုပ်တဲ့အခါမှာဖြုတ်ချလို့ရတယ်။ပြီးရင်ဆက်ပြီးတော့မှ action တွေလာလိုက်မယ်။တရားစွဲတာတွေဥပဒေတိုင်းတွေလုပ်တာတွေပါ냐ဆိုပြီးတော့အကုန်လုံး
သူရဦးရှင်မန်းကိုတခြားစီးပွားရေးကိစ္စတွေနဲ့လည်းအေးအေးယူနိုင်စရာရှိတယ်လို့ဦးအောင်လင်းထွတ်ကပြောပါတယ်။တောက်ချာနေ့ကသူရဦးရှင်မန်းလွတ်တော်ရုံးကိုပြန်သွားပြီးတာဝန်ထမ်းဆောင်တယ်ဆိုတာဟာလည်းသူ့သဘောနဲ့သူသွားတာမဖြစ်နိုင်ဘူးလို့ဦးအောင်လင်းထွတ်ကဆက်ပြောပါတယ
်။အင်မတန်မှညံ့များတယ်နော်ကျွန်တော်တို့တာမန်ရိုးရိုးတွေးလို့မရတဲ့အတွေးမျိုးအဲ့ဒီဖွင့်ထားချက်ကောင်းတယ်မှရှိတယ်။နော်သူကအလုပ်တစ်ခုကိုလုပ်လို့ရှိရင်ဘတော်မှမဆုံးဖြတ်ဘူး။အရင်ဆုံးသူစာရေးချပြီးတော့မှသတင်းလေးကိုအရင်ဆုံးကီတိုဝါလာပြန်ပြီးတွင်ထိတ်တာနော်တွင်ပြီးလက်ပြန်လာတဲ့သတင်းကဘလို့ပြန်ပြီးမှရီဘကာရှင်ပြန်လာလဲဆိုတော့ကြည့်ပြီးမှသူကလမ်းကြောင်းကိုဒီဈေးပြီးတော့ရှာပြီးတော့လုတ်တက်တယ်ဆက်ခုလဲခင်ဗျာခုနတော့ဥစီမန်းကိုရုံးပြန်တက်ခိုင်းတဲ့ခါကျလူတွေရဲ့တန်ရှင်းမှယော့သွားတယ်နော
်နိုင်ငံရေးလေလာသုံးသပ်သူဥစီသူအောင်မြင့်ကလည်းသူရဥရှင်မန်းကိုတစင်ပြစ်တစင်အေးအေးယူမှုတွေလှုပ်ဆောင်သွားလိမ့်မယ်လို့သုံးသပ်ပါတယ
်အခုဒီလုတ်တက်ကြိုင်တဲ့ဟာတွေကဒီတမတော်အစိုးရအဆက်ဆက်ပေါ့နော်အရှိတော်ကသူတို့တွေလုတ်ခဲကန်ခဲ့တဲ့ character တွေကိုကြည့်ရင်ဒီလောက်နဲ့ရက်သွားမယ်လို့မမြင်ဘူးဒါကြောင့်မို့လို့လဲအဲသူတို့တစ်ချက်တစ်ချက်လုပ်တာအဲ့လိုလုပ်ရတာလဲအကြောင်းရှိတာပေါ့အကြောင်းရှိတယ်ဆိုတာကအခုဖြစ်ပေါ်နေတဲ့အနေအထားရောရက်နောက်ပြီးသူတို့ရဲ့ရက်ရရှိမှုပေါ့နော်အခြေရရှိမှုအနေအထားရောပြီးတော့မှအရင်ဖြစ်တော့လိုမျိုးဟိုတပြိုင်တည်းအကုန်လုံးရလို့မရတဲ့ဒီဟန်ပြဒီမိုကရေစီလေးရှိနေတဲ့အနေအထားရောအဲ့ဒါကြောင့်မို့လို့အခုလိုလူမြင်ကောင်းအောင်တော့လည်းလည်းလုပ်နေတာပေါ့နော်အဲတစ်ချက်တစ်ချက်လုပ်မယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါတော့
လက်ရှိအစိုးရကဥဆောင်လုပ်ကန်နေတဲ့ဈေးကွက်စီးပွားရေးရင်းနှီးမြှုပ်နှံမှုမကြခင်ကျင်းပတော့မဲ့ရွက်ောက်ပွဲစတဲ့ကိစ္စရပ်တွေမှာတော့ပြောင်းလဲမှုမရှိဘဲဆက်လက်လှုပ်ဆောင်သွားကြလိမ့်မယ်လို့ဥစီသူအောင်မြင့်ကပြောပါတယ်သူရဥရှင်မန်ပါတီအကြီးအကဲတူအဖြစ်ကနေယာရုကဖယ်ရှားခံရတာဟာပါတီတွင်းကိစ္စဖြစ်တယ်လို့အများစုကရှုမြင်သုံးသပ်နေကြပြီးလာမယ့်ရွက်ောက်ပွဲအပါအဝင်မြန်မာနိုင်ငံရေးအခင်းကျင်းတစ်ခုလုံးကိုထိခိုက်မှုမရှိနိုင်ဘူးလို့ပြောဆိုနေကြပါတယ်သူရဥရှင်မန်ဟာပြည်သူ့လွတ်တော်ဥက္ကဋ္ဌယာရုကိုအခုအချိန်ထိဆက်လက်ရယူထားဆဲဖြစ်ပြီးလာမယ့်နိုဝင်ဘာရွက်ောက်ပွဲမှာလည်းဖြူမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မယ်လို့ကြံ့ခိုင်ရေးပါတီတာဝန်ရှိသူတွေကပြောပါတယ်။နှ ောက်ဆုံးရရှိထားတဲ့သတင်းတွေအရာကတော့သူရဥရှင်မရဲ့တာဖြစ်သူဦးတိုးနိုင်မရဲ့အိမ်မှာလုံခြုံရေးအဆောက်အအုံချထားပြီးစောင့်ကြည့်တဲ့အနေအထားရှိနေသေးတယ်လို့သူဦးစီးဆောင်ရွက်နေတဲ့ Cherry FM အတန်လွင့်ဌာနကအတန်လွင့်ရုံ18ခုရှိတဲ့အထက်က16ခုဟာ signal မရတဲ့အတွက်အတန်လွင့်လုပ်ငန်းတွေလောလောဆယ်ရပ်တန့်နေတယ်လို့သိရပါတယ်ခင်ဗျာ
ကိုဇော်နိုင်ပြောပြတော်တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲအခုလိုမြန်မာနိုင်ငံရေးမှာအရေးပါတဲ့2015ရွေးကောက်ပွဲနီလာချိန်မျိုးမှာသူရဦးရွှေမန်းကိုလက်ရှိအာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌတာဝန်ကနေဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပမှာရှိနေကြတဲ့မြန်မာပြည်သူတချို့ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာနောက်ပြန်ဆုတ်မသွားနိုင်ပေမဲ့လာမယ့်ရွေးကောက်ပွဲအတွက်တော့အဟန့်တားတစ်ခုလို့မြင်နေကြပါတယ်ဒီအကြောင်းအပြည့်စုံကိုတော့မန္တန္တာချန်ကဆက်ပြောပြမှာဖြစ်ပါဗျာအရင်
ဆုံးမန္တလေးမြို့ကန်တအူးဖြစ်တဲ့စက်ခွန်ဖာကတော့ဒါဟာမြန်မာပြည်သူတွေအတွက်ထူးဆန်းတဲ့အတွေ့အကြုံသည်မဟုတ်တယ်လို့အာနာသိန်းတာလို့မြန်မာပြည်ပြင်ပြောင်းလဲရေးမှာကြီးမားတဲ့ထိခိုက်မှုမျိုးလည်းမရှိနိုင်ဘူးလို့မြင်ပါတယ်ဒါပေမဲ့လို့သူရဦးရွှေမန်းနဲ့နီးစပ်တဲ့အတိုက်ခံတွေအနေနဲ့ကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သူတို့ရဲ့မဟာဗျူဟာကိုပြောင်းကစားရမယ့်အနေအထားမျိုးဖြစ်သွားတယ်လို့အခုလိုပြောပါတယ
်ပြောင်းလဲရတော့စိတ်ကြည်တော့မထိခိုက်နိုင်ဘူးခင်ဗျာဒီလိုနေနေရတော့အရင်တော့ကဒီလို situation နေနေအစားအကြမ်းနေပြီဆိုတော့အများကြီးပြောင်းလဲသွားမယ်လို့မထင်ပါဘူးနောက်တော့ပြန်ဘက်ကီရတော့ပြန်မထုတ်ဘူးနော်ခြေတော့သွားနေပါဘူးနေတာနဲ့မြင်တာပဲရှိပါတော့နော်ဒါဆိုရေကောက်ဝင်သူတို့ကလုပ်ပါပဲသူရေကောက်ဝင်နေရှိနေမှာသူတို့ကအာနာဝေခွေးရေးမှာသူတို့ကတစ်ခဏတစ်ခဏပဲတစ်ပြေးပြေးနဲ့တရားဝင်သဘောမျိုးနဲ့ပါဝင်နေမှာပဲသူတို့အဲ့ဒါကြိုးစားမှာပဲအဲ့လိုဖြစ်အောင်လေဒီလိုလမ်းကြောင်းနဲ့ရှင်းခါလာသူကဥစ္စာမှာသူကကြောက်ပြောင်းတယ်လေဦးသေးဦးကအမကအခုဥစ္စာမှာဆက်ပြီးတော့အဲ့မှာရှိနေတယ်ဒီကကအတိုက်ခံနေနေနိုင်တဲ့ပတ်တည်ကဘယ်လိုကစားမလဲဆိုတော့သူသင်တဲ့စာမှာပဲအဲ့တော့သူကဥစ္စာမှာမရှိတဲ့နောက်ပိုင်းမှာဘယ်လိုပြန်လုပ်မလဲဆိုတော့ဒီဟာပြန်ပြောင်းအောင်ပါဘောနော်ဥစ္စာမှာရှိနေတယ်ပလန်ရေးချလိုက်ပလန်ပြီးပြန်ပြောင်းတာလို့ဘလိုကြီးတော့အထီးကိတ်ကိုခံလို့မရတော့ဘူးခိကြလည်းပြောင်းတာဆိုတော့ဥဒ္ဒဇိတ်မှာကျွန်တော်တို့ကစောင့်ကြည့်တယ်နိုင်ငံတွေထဲမှာမြန်မာပြည်ကပါတော့ဒီရင်တော်မျိုးကြီးဆက်ရနာပြန်ပြင်တာလို့တော့တော့ဖြစ်တော့တော့
အလားတူအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကကိုတန်းထိုက်စုကလည်းဒါဟာပါတီရင်းကိစ္စဖြစ်ပြီးအခုလိုလှုပ်ဆောင်တာမျိုးတွေကအရင်စစ်ဆိုးရလက်ထက်မှာတုန်းကလည်းလှုပ်လှိမ့်လှုပ်ထရှိတဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းမြမပြုပြင်ပြောင်းလဲရေးမှာထိခိုက်မှုရှိနိုင်မရှိနိုင်ဆိုတာကတော့ရွေးကောက်ပွဲတမာတမတ်ကြမှုအပေါ်မူတည်တယ်လို့အခုလိုပြောပါတယ
်ဒါကတော့ဒါပါတီတွေမှာပေါ်လာတာဒီအရေးပါတဲ့နေရာတွေကိုဒါတို့ပြင်ပြောင်းလဲရတာလောက်တာတော့ဒါလုံနေကြကိစ္စပါအရင်တော့ကလည်းဒီလိုကိစ္စမျိုးတွေဒါတို့အထဲမှာအရေးပါတယ်လို့ချမ်းလူတွေကဒါလုပ်ခွရည်လည်းရှိတယ်လေအာဒါလောရတဲ့အကြောင်းကတော့ session နဲ့ပြောပြတော့ဒါဖိတ်ပြီးတော့ရေးဘူးကမကြောက်ဘူးလို့ကျွန်တော်ရှင်းတာပေါ့အားလုံးကပြီးစလို့တော့ဥက္ကဋ္ဌရာလို့နဲ့ပြီးစလို့တော့နာယကတာဝန်တွေကိုပို့ပြီးတော့မှထမ်းဆောင်နိုင်ဖို့ကတော့ပါတီဥက္ကဋ္ဌအနေနဲ့နားပေးလိုက်တယ်ဆိုတော့ဒါလုပ်ခဲ့တာပဲ၄နှစ်ရှိပြီလေကိုကျန်တဲ့လေးရတော့ကိုပဲတော်တော်ကိုထမ်းအောင်ဆောင်အောင်ဆိုတော့ဒါမျိုးတော့မျိုးကြီးပဲပေါ့ဒါမှဒီသူ့ကိုဖြုတ်လိုက်လို့တော့ဒီရေကောက်ပွဲအတွက်အဟန္တာတစ်ခုတော့ရှင်းမဲ့လို့မရှင်းပါဘူးအာဒီဒါမြန်မာလူတို့ကဆုံးရှုံးမှုရှိတယ်မရှိတယ်ဆိုတော့ဒါရေကောက်ပွဲကဒါပြည်ပြန်ကြောင်းလေးအတွက်ဒါအရေးပါတဲ့ကိစ္စလေဆိုတော့ဒီရေကောက်ပွဲသမာသမတ်ကြကြဖြစ်ခြင်းမဖြစ်ခြင်းကဒါပြည်သူတွေအတွက်အကျိုးအမြတ်ရှိတယ်လားဒါဆုံးရှုံးခြင်းလားဆိုတော့ဒါပြောအောင
်ဒါအပြင်ရုရှားရောက်မြန်မာနိုင်ငံသားတို့ကလည်းရွေးကောက်ပွဲအတွက်အဟန့်တားဖြစ်နိုင်ပေမဲ့ပြုပြင်ပြောင်းလဲရေးမှာတော့ရိုက်ခတ်မှုတိတ်မရှိနိုင်ဘူးလို့ယုံကြည်ပါတယ်
။ဟုတ်ကျွန်တော်အမြင်ကတော့သူ့ကိုဖယ်လိုက်တဲ့အနေနဲ့တော့အားကြီးတော့ရိုက်ခတ်မှုတော့မရှိနိုင်ဘူးပေါ့လေ။ဒါပေမဲ့လည်းဟိုအစိုးရရွေးကောက်ပွဲမှာတော့အဟန့်တားလုပ်နေတယ်လို့မြင်ပါတယ်။ဟိုအဟန့်တားဆိုတာသူကဘယ်လိုလဲဆိုတော့ဒေါင်းဆန်းစုကြည်နဲ့အခုနောက်ပိုင်းမှာအဲ့လိုမျိုးဆက်သွယ်ရေးရှိတယ်အဲ့လိုမျိုးတကယ်လို့သူဟိုအမြဲရခဲ့မယ်ဆိုလို့ရှိရင်ဒေါက်တာစုကြည်နဲ့ပူပေါင်းမယ်ပါညာအဲ့လိုမျိုးပါလေအဲ့တော့သူရကြောက်တယ်ပေါ့အဲ့လိုဖြစ်သွားမယ်ဆိုရင်သူတို့ရဲ့နေရာကြောက်သွားနိုင်တယ်အဲ့ဒါကြောက်မှုလည်းထိလိုက်တယ်ဆိုထင်ပါလေဟိုမြန်မာနိုင်ငံမှာတော့အဲ့လိုဒီသူကရေကောက်တဲ့သမရဆိုတာတော့လုံးဝ 100% တော့ဖြစ်မလာနိုင်ဘူးပါဘူးဘာလို့လဲဆိုတော့ပြည်သူတွေမှာတကယ်တမ်းမဲပေးတင်တဲ့လူကတယောက်ပဲအကြောင်းမျိုးကြောင့်နောက်ကဟို force pay မှုကြောင့်မပေးကြမှာလည်းပေးလိုက်ရတာလည်းရှိတယ်ပေါ့လေအဲ့ဒါကြောင့်မို့ဒီရွေးကောက်ပွဲမှာတော့အဲ့လိုမျိုးပြည်သူတွေကရွေးကောက်တဲ့တမလို့ဆိုတော့မဖြစ်လာနိုင်ဘူ
းကြာသာပရင်းနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့သူရဦးရွှေမန်းကိုပါတီဥက္ကဋ္ဌတာဝန်ကနေဖြုတ်ချခဲ့တာဟာလာမယ့်ရွေးကောက်ပွဲမတိုင်ခင်ပါတီကိုအင်အားတောင့်တင်းစေဖို့ဖြစ်တယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်ရှင်
မနက်နာချံပြောပြသွားတာဖြစ်ပါတယ် VOE ကနေစနေနေ့မနက်ဖက်သတင်းတွေကိုမနက်9:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့နိုင်ငံရေးသတင်းတွေကနေရေပေးသတင်းကိုအလဲပေးကြပါတယ်ဗျာ ရော်ရီတိုင်းတွေကပသိမ်ရေကြီးကြောင်းကုန်ဟင်္ဒရာပန်းတနော်တာပေါင်းစတဲ့မြို့နယ်တွေမှာရေတွေထက်တက်လာတဲ့အတွက်ရေဘေးသင့်ပြည်သူတွေအတွက်ကိုထူကိုထရေဘေးဒုက္ခသည်စခန်းတွေကိုဖွင့်ထားရသလိုပသိမ်မြို့မှာဆိုင်မဲ့ဒုက္ခသည်စခန်း၄ခုဖွင့်ထားရတယ်လို့ဆိုပါတယ်။ဒါ့ပြင်အစားအသောက်ရေနဲ့ကူညီကယ်ဆယ်ရေးတွေမရတဲ့ကျေးရွာတွေအတော်များများရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကတော့ထိုင်းခြေဆိုင်ပြည်ဝသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတဝန်းရေဘေးသင့်ပြည်သူတန်းသုံးသိန်းလောက်ရှိနေပြီဆိုပြီးအစိုးရကပြောဆိုနေချိန်မှာပဲ AR တိုင်းထဲမှာနေ့စဉ်ရေတွေတက်နေတဲ့အတွက်ရေဘေးသင့်ဒုက္ခသည်စခန်းတွေတိုးလာနေပါတယ်။ပသိမ်မြို့မှာတော့ဒုက္ခသည်စခန်း၄ခုဖွင့်ထားရသလိုတခြားမြို့နယ်တွေမှာလည်းကိုထူကိုထရေဘေးသင့်ဒုက္ခသည်စခန်းတွေဖွင့်ထားရကြောင်းဒေသခံတဦးကအခုလိုပြောပါတယ်။
တော့ပသိမ်မှာရေရှင်တွေကတော့ဒီကလာတဲ့ရမညာရက်ကအောက်ဆန္ဒရက်ကအဘလိုရမညာရက်ကအောက်ဆန္ဒရက်ကနောက်တော့သမထရက်ကအဲပြီးတော့မာတာပေါ့နော်ဝိတိနေညာကျွမ်းတာပေါ့နော်အစားရှိတဲ့ရက်ကတော်တော်များများမြုပ်သွားပါတယ်ခင်ဗျာဒုက္ခနဲ့ကကျွန်တော်လက်လေးစုပဲဖွင့်ပါလိမ့်ခင်ဗျာဟုတ်ကဲ့တခြားမျိုးနယ်တွေမှာလည်းဖွင့်ထားပါတယ်ဗျာကျွန်တော်တို့အခုဗန်းတနော်မျိုးနယ်မှာဆိုလို့ရှိရင်ဒုက္ခတဲ့ရေးရေးစေစေကစမ်းနေဖွင့်ထားပါတယ်အဲဒီတခြားပေါ့နော်တာပေါင်းမျိုးမှာဆိုလို့ဒီလိုဖွင့်ထားပါတယ်မြို့တော်များများမှာဒုက္ခတဲ့စကမ်းတွေတော်တော်ဖွင့်ထားပါတယ်ခင်ဗျာအဲကိုတူကိုတဲ့စကမ်းတွေပါဗျာခေါင်းကြီးကျောင်းတွေမှာနေရာတောင်းပြီးတော့ဖွင့်ရတာမျိုးတွေပါဗျာအပတိကျောင်းကိုတုံပြောရေဒီဝတိုင်းရောတာပေါ်သိမတာပေါ့နော
်ရေဘေးနဲ့အတူပိုးမွှားအနေရည်တွေကလည်းများတဲ့အကြောင်းရေချသွားတဲ့ညောင်တုံးမြို့မှာတော့အသက်ရှိတဲ့မျိုးတွေအိမ်ထဲတွေမှာဝင်ရောက်နေထိုင်နေရတွေရှိနေကြောင်းဆက်ပြောသွားပါတယ
်အခုဆိုလို့ရှိရင်တော့ရေချသွားပြီဖြစ်တယ်ပေါ့နော်ဒါတော့ဒီညောင်တုံးမြို့နယ်မှာကတော့ပိုးမွှားအနေရည်ပေါ့နော်ဒီမွေမွေမွေဟောက်တွေကတော်တော်လေးပေါ့နော်ဟိုအိမ်ထဲမှာတက်ပြီးတော့နေတာမျိုးရှိကြခင်ဗျအဲ့ဒါကတော့တကယ်တက်အန်ဒီရဲနဲ့ဆိုရင်ရတဲ့ဟာတစ်ခုပါပဲအဲ့ဒါလေဟုတ်ကဲ့တယောက်ဆိုရင်လက်ကတော့ကဆိုရင်ဒီဘွေးပေါ့နော်တရင်ထဲမှာရင်ဆို၄កောင်ရပါတယ်ဗျအပေါင်းတော်တော်ကြီးကြီးတွေပဲ
ပတ်တော်မြို့နယ်မူပင်ခရိုင်ထဲမှာရှိတဲ့ဝေဟန်ကျွန်းကျေးရွာကပြည်သူတွေဟာနှစ်စဉ်နှစ်တိုင်းကဘာပြိုတဲ့ဒဏ်ကိုခံစားနေရပြီးဒီနှစ်မှာတော့ကဘာပြိုတာကရေကြီးတာကိုပါကြုံရတဲ့အတွက်တရွာလုံးနီးပါးရေနစ်မြုပ်ခဲ့တယ်လို့ဆိုပါတယ်ဒီအတွက်လူဦးရေ2500ခန့်ဟာရေနဲ့အစားအသောက်အကူအညီတွေလိုအပ်နေကြောင်းရွာသားတို့ကပြောပြပါတယ်
ဒီလိုဆိုကျွန်တော်တို့အင်ဂျင်189လုံးရှိတယ်ခင်ဗျာအင်ဂျင်189လုံးကရွှေပြောင်းအင်အားတို့ရွာအခြေခံနောက်ခြားအခြေခံရွှေပြောင်းအင်အားကကျွန်တော်တို့ဟို200ဝန်းကျင်လောက်ရှိတယ်နေရာတော်တော်လေးဟိုပေါ့လက်ရှိပြောင်းပေါ်အနေထားကအကုန်လုံးလူနေလို့ဂျာရေးစစ်မြေကလေးတောင်မှပဲလောလောဆယ်မရှိသေးဘူးခင်ဗျာအကူအညီကကျွန်တော်တို့ကအနားငယ်မျိုးနဲ့အနေနဲ့ဝေးစီတော့ကြောင့်ကျွန်တော်တို့မှအကူအညီယနေ့ချင်းကြီးမရရှိပါဘူးခင်ဗျာကျွန်တော်တို့ပရမသမိုင်းရဲ့ဒီလူကြီး2500ဝန်းကျင်လောက်ရှိတယ်ခင်ဗျာစားဖို့တောက်ဖို့အတွက်ပေါ့နော်ဒူနေပါ
သခိုင်းတိုင်းကလေးမြို့မှာတော့ရေချသွားပြီမဲ့ရွှွန့်နှွန်နေများနေတဲ့အတွက်အိမ်တွေထဲကိုပြန်ပြီးနေထိုင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းမြို့ကန်တဦးကပြောပါတယ်
။အမိုက်တွေရှင်းတယ်လူတွေကတော့တချို့နေကြတယ်အိမ်တွေမှာတချို့ကတော့မနေနိုင်သေးဘူးပြဿနာဘာဖြစ်တာလဲဆိုတော့ဂျုံးနေများတာဂျုံးနေတာများလုံးလို့ဟိုအိမ်ထဲကိုမဝင်နိုင်ဘူးဖြစ်တော့တော့အဲ့ပြဿနာရှိပါတယ်ကြော
က်မြမပီတဝမ်းရေဘေးသင့်နဲ့တိုင်းနယ်ပြည်နယ်12ခုရှိပြီးအစိုးရကတော့အစိုးဆုံးအခြေအနေရှိတဲ့တိုင်းနယ်ပြည်နယ်၄ခုရှိတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အခုတည်းကတော့ AR တိုင်းမှာကိုတူကိုထလုဆောင်နေသူတွေကရေဘေးဒုက္ခသည်တွေအတွက်စခန်းတွေဆက်ဖွင့်ထားရပါတယ်အစိုးရကတော့နိုင်ငံတော်ရေဘေးကြောင့်သေဆုံးသူ103ဦးရှိပြီးရေဘေးသင့်သူ33သိန်းလောက်ရှိတယ်ဆိုပြီးစီးရင်ထုတ်ပြန်ထားပါတယ်ရှင
် AR တိုင်းကရေဘေးအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ကယားပြည်နယ်မှာတစ်တော်ပြုံတူးမျိုးအခြေအနေနဲ့ဆိုင်တဲ့သတင်းအကြောင်းကိုပြောပြခြင်းပါတယ်။ကယားပြည်နယ်အတွင်းမှာအဖိုးတန်ကျွန်းတစ်တွေကိုခုတ်ယူမှုများပြားလာတာကြောင့်တစ်တော်ပြုံတူးမှုရှိလာနေတဲ့အတွက် KNPP ခေါ် KNI အမျိုးသားတိုးတက်ရေးပါတီကနေကျွန်းတစ်ထုတ်လုပ်ခွင့်ကိုလုံးဝပိတ်ပင်တားဆီးသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။အခုလိုတစ်တွေကိုအလွန်ကျွန်းခုတ်လဲခဲ့မှုကြောင့်ကယားပြည်နယ်အတွင်းမှာရာသီဥတုဖောက်ပြန်မှုဒဏ်ကိုကြုံတွေ့နေရပြီလို့လည်းသဘာဝပတ်ဝန်းကျင်လေ့လာသူတွေကပြောဆိုနေကြပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကယားပြည်နယ်တန်လွင်မြေနောက်ဘက်ချမ်းဒေသမှာတစ်ထုတ်လုပ်ရေးကုမ္ပဏီတွေကနေတစ်ထုတ်လုပ်နေတာကုန်တလောက်ဖြစ်နေပြီ KNPP ထိန်းချုပ်ရာတန်လွင်ရှေ့ချမ်းဘက်ကိုကူးလာမဲ့အနေအထားကြောင့်တစ်ထုတ်လုပ်ခွင့်ကိုပိတ်ပင်ရတယ်လို့ KNPP အတွင်းမှဦးအောင်ဆန်းမြင့်ကပြောပါတယ်
အခုကကျွန်တော်တို့တန်လွင်ရဲ့နောက်ဖက်ချမ်းမှာဆိုရှင်ပြည်တွေကကုန်တလောက်ပဲဗျစီဝိုင်းလုပ်ငန်းရှင်တွေနဲ့နောက်ခရိုနီတွေကပုံများတာပေါ့နောက်တချို့လက်နက်ကိုင်ဖွဲ့ပြီးလဲလှုပ်လှုပ်တော့ပေါ့အခုကနေတဲ့ဘဘကျမ်းမှာကကျွန်တော်တို့ဒီ KNPP ီရှိနေတဲ့တန်လျင်းရှိပဲကောင်းပါဗျာ။နောက်ပတ်ကမှကုမ္ပဏီတို့ရှိပဲကောင်းလဲကုမ္ပဏီတွေကကူးလာမဲ့နေတာရှိရဗျာ။ကျွန်တော်တို့ပြည်နယ်အတွင်းမှာလည်းတော်တော်ဆရာသားတွေလည်းကုန်ကန်နေပြီ။ဒါအပြင်ကျွန်တော်တို့ကနောင်လာမျိုးဆက်တွေအတွက်လည်းကျွန်တော်စဉ်းစားဖို့လိုတယ်။နောက်ပဲကျွန်တော်တို့ရှိမှလည်းတွေ့ကြည့်လိုက်တဲ့အခါကျတော့တတော်သေးသေးလုပ်ငန်းတွေပြန်လည်ပြုစုပြုထိုင်လုပ်ငန်းတွေကလည်းမရှိသလောက်ဖြစ်တယ်ဗျာ။အဲတော့ကျွန်တော်တို့ကတတော်သေးသေးနဲ့ပြန်လည်ပြုစုပြုထိုင်လုပ်ငန်းကိုလုပ်ပြနေရလို့ကျွန်တော်တို့ကအလိုမြင်တယ်။ဒါကြောင့်မို့ကျွန်တော်တို့ကလည်းအဲ့လိုပေါ်စီချမှတ်လိုက်ရတာဖြစ်တယ်လေ။နော်ကျွန်တော်ကတော့ဘလုံးလိုက်မှအတိအကျအကြောင်းကြားထားပြီးဖြစ်တယ်
။ကြရပြည်နယ်အတွင်းမှာကြရဖူးကုမ္ပဏီ၊ထူးကုမ္ပဏီ၊ထီးပွေကန်ကုမ္ပဏီ၊ဦးထွန်းကျော်ကောင်းဆောင်နဲ့ကာလာလာတာအဖွဲ့ပိုင်းကုမ္ပဏီရဲ့ KMPP ပိုင်းကြရဌာနီသမောရှာကုမ္ပဏီတို့အပြင်တခြားကုမ္ပဏီငယ်များပြားကလည်းကျွန်းသစ်အပါဝင်တခြားသစ်တွေကိုထုတ်လုပ်နေကြပါတယ်။ဒီထုတ်လုပ်ခွင့်ကိုနိုင်ငံတော်အစိုးရကနေချပေးတာဖြစ်တဲ့အတွက်အစိုးရပိုင်းမှလည်းတာဝန်ရှိတယ်လို့ဦးအောင်ဆန်းမြင့်ကအခုလိုဆက်ပြောပါတယ်။
နိုင်ငံကြတာကထိုင်းနေရှိတယ်တရုတ်နေရှိတယ်ဗျာစစ်တွေကိုထုတ်နေကြတာနေစားတွေကထုတ်နေကြတယ်ဒါပေမဲ့ဒီစိုးရကမပါရင်လုံးဝထုတ်လို့မရဘူးဗျာဒါကတော့ကျိန်းသေးတယ်ဆိုင်နာလည်းနဲ့တိုင်းနေနေတွေကစစ်တွေကထွက်သွားတယ်ဆိုပေမဲ့သူတို့ရဲ့ခုခုချက်မပါဘဲနဲ့ခင်ဗျဘလို့မှမထွက်နိုင်ဘူးဆိုတော့ဒါတော့ကျွန်တော်ပြောပြချင်တယ်လေ
တစ်ထုတ်လို့မှုအပိုင်းမှာတစ်တော့တစ်ထုတ်ဥပဒေနဲ့မကန့်ညိတာရှိပေမဲ့လည်းအာဏာပိုင်တွေကလည်းအေးအေးယူဆောင်ရွက်မှုအားနည်းတာဟာကြားပြည်နယ်တွင်တစ်တော့ပြုံးသိမှုရဲ့အခြေခံကြောင်းတရားတစ်ခုလို့လည်းဦးအောင်ဆန်းမြင့်ကပြောပါတယ်လက်ရှိကြရပြည်နယ်အတွင်းမှာကျွန်းသက်ပါဝင်တစ်တော့ရှိနေမှုအခြေအနေနဲ့ပတ်သက်လို့ဒေရခန်တဘာဝပတ်ဝန်းကျင်လေ့လာသူတဦးဖြစ်တဲ့ဆရာဆွေရဆိုးကခုလိုပြောပါတယ်
ဒီ KMPP ထိန်းချုပ်နေမြာမှာတချို့ရှိမှာပေါ့နော်ဥပမာဒီရှာတော်မြို့နယ်ဖက်မှာရှိမယ်နောက်ပြီးမှတန်လွင်အရှိချမ်းမှာရှိအောင်မယ်ပေါ့နော်အကြမ်းတဲ့နေရာတွေတော့မရှိတော့
ကြရပြည်နယ်အတွင်းတစ်တော့ပြုံးသည့်မှုကြောင့်လက်ရှိအချိန်မှာရေရှားပါလာမှုအန္တရာယ်ကိုစတင်ခန်းဆားနေရပြီလို့လဲဆရာဆေးရဆိုးကဆိုပါတယ
်တစ်တော့ပြုံးသည့်မှုတွေရှိမယ်ဆိုလို့ရှိရင်တော့အဓိကရဆိုင်ရမှာကဒီဘဝပိတံတော့ခံရမှာပေါ့နော်ဒီမှာဆိုလို့ရှိရင်တစ်တော့ပြုံးသည့်လို့မိုးတွေမရွာဘူးရေတွေလည်းမရှိဘူးပေါ့နော်မမမပြည့်ဖက်မှာရေဘလောက်ပဲလွန်မိုးနေပါစေဒီဖက်မှာကျတော့ရေမရှိဘူးဖြစ်နေတယ်အခုတောင်တူတွေဆိုဒုက္ခရောက်နေနေပေါ့နော်နန်းခင်းနေစိုက်ကြတယ်စပားတွေစိုက်တယ်ဒါမှန်တော့မိုးမရောလေ
ကြရပြည်နယ်တွင်တစ်တော့ပြုံးသည့်မှုဟာပြည်နယ်တစ်ခုလုံးအတိုင်းအတာရ50ရာခိုင်နှုန်းရှိနေပြီလို့လဲဆရာဆေးရဆိုးကပြောပါတယ်ကြရပြည်နယ်ဆိုးရအနေနဲ့2013ခုနှစ်ထိနောက်ဆုံးထားပြီးပြည်ပကိုတင်ပို့ဖို့တစ်တန်ချိန်9000ကျော်နဲ့ဒေသတွင်းလူအချက်ဖြစ်တဲ့တစ်တန်ချိန်2600ထုတ်လုပ်ဖို့ဒေသခံကုမ္ပဏီ၄ခုအပါအဝင်လုပ်ငန်းရှင်ကုမ္ပဏီ10ခုကိုပြည်နယ်တစ်တော့နဲ့တပ်တုတွင်းဝန်ကြီးဌာနကနေခုတ်လှဲတင်ပို့ခွင့်ပြုထားခဲ့ပါတယ်မြန်မာနိုင်ငံကနေတစ်တူကိုအိနီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်ထိုင်းအိန္ဒိယနိုင်ငံတွေကိုအများဆုံးတင်ပို့နေတာဖြစ်ပြီးတစ်နှစ်ကိုပြန်ပြန်အဖြစ်မက်ထရစ်တန်ချိန်တစ်ဓရမ6တန်းကရှိနေတယ်လို့လန်ဒန်ခြေဆိုင်တဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းထောက်လိုက်ရေးအေဂျင်စီ EIA ကနေထုတ်ပြန်ထားပါတယ်ဒီလိုတိုင်းရင်းသားဒေသတွေမှာဆွတ်ရှိတဲ့မြေပေါ်မြေအောက်တယံစာတာတွေကိုထုတ်ယူရောင်းချနေပေမဲ့လည်းဒေသခံတိုင်းရင်းသားတွေအတွက်တဆုံတရာအကျိုးမြတ်ခံစားခွင့်မရှိတဲ့အခြေအနေတွေကြောင့်မြန်မာအစိုးရနဲ့တိုင်းရင်းသားလူမျိုးစုတွေကြားမှာပဋိပက္ခဖြစ်ပွားလာနိုင်စေတဲ့အကြောင်းရင်းတစ်ခုလို့လည်း KMPP အသွင်းမှူးဦးအောင်စန်းမြင့်ကပြောပါတယ် KMPP ကကရင်နေမျိုးရာတုတ်သက်ရေးပါတီရဲ့ဩဂုတ်လ၄ရက်နေ့ကနေစပြီး9ရက်နေ့အထိကျင်းပခဲ့တဲ့ဘူကော်မတီစည်းဝေးကနေတဘာဝပတ်ဝန်းကျင်ရေရှည်တည်တံ့ခံမြဲရေးနဲ့တဘာဝတန်ကြာရောက်မဲ့ဘေးအန္တရာယ်ကိုကာကွယ်တားဆီးဖို့အတွက်ကျွန်းတစ်နဲ့တခြားတစ်မာတွေကိုအသစ်ထပ်မှခုတ်လှဲခြင်းစီးပွားဖြစ်လုပ်ကိုင်ခြင်းတို့ကိုလုံးဝတားဆီးပိတ်ပင်သွားမယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ထိုင်းခြေသက် view သတင်းတော့နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သတော်ရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တခြင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုတော့ view မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးလို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်ကတော့12392318555ဖြစ်ပြီးတော့ fax နံပါတ်ကတော့12392318555ဖြစ်ပါတယ်မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဩဂတ်လ15ရက်စနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီဒီလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်သိပ္ပံနဲ့နည်းပညာကဏ္ဍမှာဆိုရင်တော့
အမြင်ပြုံမှုတိုင်းကတော့သူကချက်ချင်းရုပ်တရည်ကြီးဖြစ်တဲ့သဘောမဟုတ်ဘူးခင်ဗျာ။သူမှာတင်ပြပြမှာစပြီးကနဦးချင်းလေး
ဒီကြောင့်ကိုသိပ္ပံနဲ့နီးပညာကဏ္ဍမှာနားဆင်ရမှာပါဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါဒီတဲကမှာအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်မတ်ခွာညိုကစူးစီးတင်ဆက်ပြီးတော့ကိုဇော်ဝင်းနိုင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
BBC Editor ဟောင်းတူလည်းဖြစ်တဲ့ Ready Jagun ရဲ့ Think Saying in Place Cope to Boost Support ဆိုတဲ့သုံးသပ်ချက်ကိုအရင်ဆုံးပြောပြချင်ပါတယ်ရှင်လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းအာဏာသိမ်းမှုတစ်ခုကိုသမရဦးသိန်းစိန်ကစတင်လိုက်တယ်လို့အစချီထားတာပါ။ပြိုင်ဘက်သူရဦးရွှေမန်းရဲ့သမရဖြစ်ရေးစိတ်ကူးမျှော်လင့်ချက်တွေကိုအဆုံးသတ်စေခဲ့ပြီလို့ဆိုပါတယ်။တိခိုင်ဖြိုးပါတီအတွင်းအဓိကအင်အားကြီး2ယောက်ကြားနောက်ဆုံးတိုက်ပွဲအဖြစ်ပေါ်လာတဲ့ဒီအဖြစ်မှာအနားယူသွားပြီဖြစ်တဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနောက်ွယ်ကပါဝင်ပတ်သက်နိုင်ပါတယ်။ဥရွှေမန်းကိုပါတီရာထူးကအဖယ်မခံရခင်စစ်ဘက်ကနေငိမ့်စားယူပြီးပါတီဝင်ဖြစ်နေလွတ်တော်ရဲဝင်ဖို့ပြင်းနေအငိမ့်စားအရာရှိ150နီးပါးတဲ့က59ယောက်ကိုပဲပြည်ခိုင်ဖြိုးပါတီညီလာခံကနေလက်ခံခဲ့ပါတယ်2010ခုနှစ်ရွေးကောက်ပွဲတုန်းကတော့သမရဦးသိန်းစိန်နဲ့ဥရွှေမန်းအပါဝင်အစိုးရဝင်ကြီးတွေနဲ့လွတ်တော်အမတ်အများစုဟာအခုလိုပဲစစ်တပ်ကနေငိမ့်စားယူပြီးပြည်ခိုင်ဖြိုးပါတီကနေရွေးခံခဲ့ကြတာဖြစ်တဲ့အကြောင်းနဲ့သမရဦးသိန်းစိန်သမရဒုတိယတက်တန်းဆက်ပြီးတော့ယူမယူဆိုတာကတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူ
းစစ်တပ်ကကြောရောနောက်ခံပေးထားတဲ့ပြည်ခံဖြိုးပါတီရဲ့ဥက္ကဋ္ဌသူရဥရှင်မန်းကိုဖယ်ရှားခြင်းဟာနောက်နလသာသာမှာကျင်းပတော့မယ့်အထူးရွေးကောက်ပွဲအတွက်စီယုံလှုပ်ရှားခြင်းနဲ့တိုက်ဆိုင်နေပါတယ်အမေရိကန်နဲ့တခြားနိုင်ငံခြားတိုင်းပြည်တွေကအစိုးရတွေအတွက်မြမရွေးကောက်ပွဲဟာအစိုးရအဖွဲ့နဲ့အလုံးမဖြစ်တဲ့ဘီရိုကရေစီကျင့်စဉ်တွေကိုဖက်တွယ်ကျင့်သုံးဆဲဖြစ်တဲ့စစ်ကောင်ဆောင်တွေဟာဒီမိုကရေစီလမ်းကိုရှောက်လန်းနေတယ်ဆိုပေမဲ့တကယ်ပဲအာဏာကိုဆွတ်လွတ်ချင်ကြသလားဆိုတာကိုစစ်ဆေးမှုလည်းဖြစ်ပါတယ်ဘလို့အကြောင်းမဲ့ရှိရှိအခုလိုပါတီခေါင်းဆောင်ပိုင်းအပြောင်းလဲဟာဟိုးအရင်စစ်အစိုးရလက်ထက်ကထိပ်ပိုင်းခေါင်းဆောင်တွေကိုဖယ်ရှားခဲ့တဲ့လှုပ်ထုံးလုပ်နေအတိုင်းပဲဖြစ်နေတယ်လို့လည်းစောင့်မရှင်ကရေးသားထားပါတယ်မဲခွဲဆုံးဖြတ်တာမဟုတ်လို့ဒီကိစ္စဟာအင်အားသုံးလုပ်ခဲ့တာလို့ပဲပြောရမှာဖြစ်ကြောင်းဥရှင်မန်းရဲ့အမည်မဖော်လိုတဲ့ကိုရဲအရာရှိတဦးကပြောပါတယ်ပါတီညီလာခံကျင်းပခြင်းကလေးကအပြင်မှာလုံခြုံရေးအင်အား200လောက်နဲ့ဝိုင်းထားခဲ့တာဖြစ်ပါတယ်။အပြည့်စုံကတော့ The New York Times ရဲ့ဩဂုတ်လ14ရက်နေ့ထုတ် online သတင်းစာမှာဖတ်ရှုနိုင်ပါတယ်
။မြန်မာ Floods It is for political leaders ဆိုတဲ့ဆောင်းပါးမှာတော့နိုင်ငံအနှံ့ရေလွှဲမှုမှုတွေဟာလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးသမားတွေအတွက်မှတ်ကြောက်တစ်ခုဖြစ်တယ်လို့အစချီထားပါတယ်။ရေကျသွားပြီးတော့လည်းငွေရေးကြေးရေးပြဿနာတွေလက်တွေဖြည့်ရှင်းရမယ့်ပြဿနာတွေလည်းရှိနေအောင်ပါပါ။အစကတည်းကမဲဆန္ဒရှင်စီရင်တွေဗျံပရာဖြစ်နေပြီးသားမလို့စီယုံရေးအောင်မြင်ထိရောက်ဖို့ဆိုရင်ပါတီကြီးနှစ်ခုစလုံးအနေနဲ့ရေဘေးတင့်နေကြတဲ့မဲဆန္ဒရှင်ပြည်သူတွေစီကိုရောက်နိုင်ဖို့ကလည်းအဓိကစိန်ခေါ်ချက်ဖြစ်နေပါတယ်ရေလွှဲမှုခံရတဲ့ဒေသတွေကပြည်သူတွေကိုမှတ်ပုံတင်အသည့်ပြန်လုပေးနေပေမဲ့ရေဘေးတန်အခမ်းရဆုံးဒေသတွေဖြစ်တဲ့ရခိုင်နဲ့ချင်းလိုပြည်နယ်တွေမှာရောဖြစ်နိုင်ပါမလားဆိုတာကလည်းမသေးချာသေးပါဘူးလို့យေတာထားတဲ့ဆောင်းပါးကိုတော့ thediplomat.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင
်ရောရှိမဖျားအနာရပြည်တော်စုကြံ့ခိုင်တဲ့ပုံပြွေးပါတီရဲ့ဌာနချုပ်မှာဩဂတ်စ်လ12ရက်နေ့ညပိုင်းကထူးခြားဖြစ်ရကတော့ပါတီတွင်ကြီးမားတဲ့ခေါင်းဆောင်မှုအပြောင်းလဲတွေဖြစ်ခဲ့တာပါ။ယာယီဥက္ကဋ္ဌတာဝန်ယူထားတဲ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနေရာမှာဦးထေဦးနဲ့အစာထိုးလိုက်ပါတယ်။သူရဦးရွှေမန်းနိုင်ကဖြစ်ဆောင်နေတဲ့ဒီပြည်တော်စုလွှတ်တော်နဲ့အစိုးရကြားအပြန်လန်တင်းမာမှုတွေရဲ့နောက်ဆက်တွဲဂရအနေနဲ့ဒီအနာရကြံ့ခိုင်ရေးပါတီအတွင်းမှာပါအခုလိုမျိုးအပြောင်းလဲတွေဖြစ်လာတာပါ။အခုလိုဒီကြက်ခိုင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါသလဲ အခုလာမယ့်စနေညပိုင်းတဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါရယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email address ကတော့ bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင်
သတင်းရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ပါရခင်ဗျာအခုတခါတော့ American Indian အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးထားပါရခင်ဗျာ
ဒီဂရိမ်နဲ့ကျင်ပြမယ် EDM အသုံးကတော့
Go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက G-O-Go, U-B-Up, Go-Up ကအပေါ်ကိုတက်သွားတာ I-N-N, S-M-O-K-E, Smoke ကဒီနေရာမှာမိကိုအသွင်းဆိုတော့စကိုက်ထုံရဲ့လုံကောက်ဒီပေကတော့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ EDM အဓိပ္ပာယ်ကတော့အချီနီအလဟတကျန်ရစ်တံမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်တည်ပံသူတည်တနာပြုစုမှုကလမ်းတွေမှာဒီမဲ့ဖျက်သိမ်းခံရတယ်လीဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်များ၊စုဆောင်းခဲ့သည်များအလဟတာဖြစ်ရတယ်။အားလုံးဆုံးရှုံးသွားတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ။
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒလာအတန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါပါ။ American ပြည်ထောင်စုမှာ August 26ရက်နေ့ဟာ Women's Equality Day အမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်ပါတယ်။2020ခုအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိကြတဲ့အထိမ်းအမှတ်အဖြစ်ဒီနေ့ကိုလွှတ်တော်နေရက က1982ခုနှစ်ကအတိအမှတ်ပြုပေးခဲ့တာဖြစ်ပါတယ်။အမျိုးသမီးများတန်းတူအခွင့်အရေးနေ့အကြောင်းသိကောင်းစရာနဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
။ A woman's movement is a movement of all women. And fundamental to the movement of women is the participation of all of us as we come out of our
မျိုးသမီးတို့ရဲ့လှုပ်ရှားမှုဟာအမျိုးသမီးအားလုံးကိုကိုးစားပြုပါတယ်လှုပ်ရှားမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပေမဲ့အမျိုးသမီးအားလုံးပါဝင်နိုင်ရေးပါပဲဒီတော့အမြင့်ချင်းဖလှယ်နိုင်ကြမယ်ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါတယ
်ဒီတစ်ခါကတော့ကွယ်လွန်လေးပြီဖြစ်တဲ့အောက်လွတ်တော်မှဘယ်လာအပ်ဆက်ပါပဲသူ့ရဲ့ဦးဆောင်ကြိုးပမ်းမှုကြောင့်လေနှစ်စီမေဩဂုတ်လ26ရက်နေ့ကို Women's Equality Day ဆိုတဲ့အမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်1980ခုနှစ်ကပူတွဲလွှတ်တော်နေရက်ကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ဩဂုတ်လ26ရက်နေ့ကိုအမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်ဘာကြောင့်သတ်မှတ်ရပါသလဲ။အမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့အမျိုးသမီးများမဲပေးပိုင်ခွင့်ကို1920ခုဩဂုတ်လ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအတည်ပြုပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တာဒီနှစ်ဆို94နှစ်ပြည့်ခဲ့ပါပြီ။ဩဂုတ်လ26ရက်နေ့ကြာရောက်တိုင်းအမေရိကန်သမ္မတအဆက်ဆက်ကအမျိုးသမီးများတန်းတူအခွင့်အရေးနေ့လို့သတ်မှတ်တဲ့ဒီနေ့မှာအထိမ်းအမှတ်ဖြင့်ကြေညာချက်ထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီနေ့မှာတော့သမ္မတဥဘာမားက1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ရရှိခဲ့ကြတာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတတ်တည်ရှိလာတဲ့အမျိုးသမီးကြီးတွေအနေနဲ့စီယုံဆန္ဒပြကန့်ကွက်ဒန်းတူအခွင့်အရေးချီတက်ပွဲတွေကျင်းပခဲ့ပြီးသူတို့နောက်မှာလိုက်လာကြတဲ့အမျိုးသမီးတွေကလည်းမပြီးသေးတဲ့တိုက်ပွဲတွေကိုဆက်ရုန်းကန်ခဲ့ကြလို့ ခုလိုနောင်လာနောက်သားသူတို့သားတွေသမီးတွေမြေးတွေအတွက်ခံစား권ရရှိခဲ့ကြတာဖြစ်လို့ဒီသမိုင်းမှတ်တိုင်ကိုဂုဏ်ပြုတဲ့အကြောင်းသူ့ရဲ့ညညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အခွင့်အရေးချင်းတူရင်မြို့သမီးတွေလည်းအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အကြောင်းနဲ့တက္ကသိုလ်ဘွဲ့ရတွေမှာအမျိုးသမီးတွေပုံများနေပြီးနိုင်ငံရဲ့လှူအားတူဝဲနှီးပါဟာလည်းအမျိုးသမီးတွေဖြစ်ကြတဲ့အကြောင်းနဲ့မိသားစုဝင်ဝင်အဓိကရှာဖွေရမှာလည်းအမျိုးသမီးဥယေဟာတိုးနေတဲ့အကြောင်းဒါပေမဲ့လို့လေနိုင်ငံအကျိုးတန်းတူတည်ပိုးခဲ့ပြီးမြေခွဲခြားဆက်ဆံမှုဆိုတဲ့အမွေစိုးကြီးရဲ့ဒဏ်ကိုတော့ကျော်လွှားဖို့ကြိုးစားနေကြဆဲဖြစ်တယ်လို့သမရကထောက်ပြထားပါတယ်။ဒါကြောင့်လေဒီအတားစီတွေကိုကျော်လွှားနိုင်ဖို့ရာသူ့အစိုးရအနေနဲ့အတတ်နိုင်ဆုံးကြိုးပမ်းပေးသွားမှာဖြစ်တယ်လို့သမရကကြေညာချက်မှာကြေပေးထားပါတယ်။အမေရိကန်ပြည်ထောင်စုတပ်ဖွဲ့မှာအမျိုးသမီးများတန်းတူအခွင့်အရေးနေ့ကိုဆင်နွှဲရမှာ VOA မှာလည်းအလားတူဩဂုတ်လ26ရက်နေ့ကကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတက်ရောက်မိကွန်းပြောခဲ့သူတဦးကတော့ NWHB လို့အတူကောက်ခေါ်တဲ့အမျိုးသမီးများတမိုင်းတင်အဖွဲ့အစည်းကြီးကိုပူးတွဲမှတ်တည်သူအဖြစ်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့ Molly McGregor ပါပဲ။သူကအမျိုးသမီးတွေရဲ့မဲပေးပိုင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမှတ်ရစရာပြောခဲ့တာကတော့
That's what I want to remind us today that it's not about the vote. It's about what you do when you vote. First of all, you participate in
ဒီကနေ့ချမအမှတ်တရပြောလို့ဒါကတော့မဲထဲ့တယ်ဆိုရုံနဲ့မပြီးသေးပါဘူး။မဲပေးရမှာဘာကိုဖြစ်စီခြင်းလို့မဲပေးတာလဲဆိုတာကိုလေနားလေကြားရမှာဖြစ်ပါလေ။ပထမဦးဆုံးကတော့ဒီမိုကရေစီဖော်ဆောင်မှုတရအဖြစ်မဲပေးတာဖြစ်ပြီးကိုပေးတဲ့မေတ္တာဟာအရေးကြီးတယ်လို့ထောက်မှုလည်းရှိစေရမှာဖြစ်ပါတယ်။မြို့သမီးများတန်းတူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာမြို့သမီးတူအနေနဲ့လူတူအဖြစ်အရေးပါတယ်။လူဖွဲ့စည်းရဲ့အပြောင်းအလဲကိုဖော်ဆောင်ရမှာတတောင့်တနည်းကနေပါဝင်ခွင့်ရကြရမှာဖြစ်တယ်လို့ Molly McGregor ကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအတွက်အစာပြိုးကြိုးပမ်းခဲ့ကြတဲ့သမိုင်းတည်းအမျိုးသမီးကြီးတွေရှိပါတယ်။
Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများခွေးလှူရှာမှုမှာလူသည့်အများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘဝတစ်လျှောက်လုံးမြို့သမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူ့အနေနဲ့1804ခုနှစ်နယူးယောက် Seneca Falls နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့လေအဲ့ဒီနီလာကနောက်ပိုင်းမှာစတင်လှူရှာခဲ့သူဖြစ်ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကထိုးစဉ်ဆီယာမလေး Susan B. Anthony ကနေစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိအဖွဲ့အစည်းကိုလည်း1869ခုနှစ်က Susan B. Anthony ဟာ Elizabeth Cady Stanton နဲ့ New England မှာမတ်တီခဲ့ကြတာဖြစ်ပါတယ်။Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman named
Seneca Falls မြို့သမီးများခွေးနီလာကမှအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ပါပဲသူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိကြသလိုမြို့သမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်တယ်လို့အဲ့ဒီစာရန်ကြီးမှထောက်ပြရေးသားခဲ့တာဖြစ်ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်။ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုမြို့သမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့် 1890 ခုနှစ်မှာ Wyoming ပြည်မှာမြို့သမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့တယ်လို့1918ခုနှစ်မှာလည်းနောက်ထပ်ဆီလီပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများတန်းတူခွင့်ရလှူရှာမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်ဆနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာအတည်ပြုခဲ့တဲ့တန်းတူအခွင့်အရေးကြီးညာစာရန်ကြီးကိုဆနီကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်တွေကိုပြန်လည်တင်ပြလိုပါလေ
We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါလေမြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါလေဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါလေအဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့
sit chan da mu gu sha phwe pain kwin lo phit ja ba de lo Seneca Falls Jinja Saran ji ga ni kaun nou tin pya tha da phit ba de 1848 khu ni Seneca Falls Jinja ga ma a myo ta 40 ba win lu 240 lauk ti yauk khe pi American pi daw su ye lut lai yi Jinja Saran ji ba a che twi gu a taw le mi nyan pyu tha ga a myo ta yo a myo twi ba lu tha twi dan du phit ja de so ra a le ne pyu yi ta tha da phit ba de Session is a goya zuga. Mute me, we may be bangue, machine, chinima. Mute that we, Jiso Mugu, Titi Mimi, Ska, though no ne, Jinja Saranjima, we pantavari.
He has compelled her to submit to laws in the formation of which she had no voice.
Mute that we, Chamade, Uri Rigo, Mute Miriga, accounts so, pure bangue, machijave, Lekan, Lina, Jayade. Mute me, we, Pioe, so Gwindui, Mia, Pansan Gwindui. Laza Bellau, Kanzak, Banguin, Shide, Surago, Muda Riga, Sumpia Jara, Pide, Lutaupia, Tavari. Dabi, then we win Jangni. Nangayima, Sumpia Banguin, Shide, Chini Jangu.
He has monopolized nearly all the profitable employments, and from those she is permitted.
Miasunji Mame, Lala Shide, Lugandri, Aluni Bagu, Muda Riga, Lowaji, Uta Javari. Mudmi, Lugangri, Shide, Jan Lungandri, Jarole. Yare Lazaga, Masuza Lagbe Shida, Duyare, Lu, Seneca Falls, Jinja Saranji Ma, Taupia, Tavare. Daja Mule, Nangan Luye, Dweshide, Mutmi Dialunga, Machina Javu, Lule, Jinja Saranji Ma, Taupia, Tavare.
Now, in view of this entire disfranchisement of one half the people of this country, we insist that the
Kulu Madiare Ubridwe, Badaine, Lumuye, Pinekam, Wago, Machina Jare, Nangaye, Luye, Dweshide, Mutmi, Winine. We are about Queen Yi Nipe, Kanjayade, Lu Yusa Jare Dwe. American Nangan Dari, Alon, Ya Banguin Dwe, Kanzaguin Rigu, Chechin, Bijabu, Downsude, Jam, Sadapindu, Seneca Falls, Jinja Saranjima, Popia, Tabare. Kulo Lungere, Yazu Nidriga, American, Mutmiji Dwe, Joban Mujang, Kuso, American Piran Zuma, Nangaye, Lumuye, Siway, Sadapin, Ganadri, Ma, Mutmiri, Dandu, Ya Banguin Dwe, Yashijabi. Ubri Yale, Gagway Sosha, Bitara, we shibi me. Dandu, a queen, Yashiburo, Sele, Juban, Dwaja, ma pite, look, mute me, Juro, sound riga, Pyojava, John Timpia, him, Didrim by ye, mute me, mia, Gandagu, Nigong Chu up, I shim.
The Lord and season, then said that mute me, Ganago, nothing here, Pibare, good karate, banani, Binya Ganago, told him, Pima, what dog came mute the car, season, this is the Tabak, mia.
မြန်မာနိုင်ငံမှာဒီနှစ်မိုးရာသီအဆက်မပြတ်ကြွားတဲ့မုတ်တုံမိုးနဲ့မုန်တိုင်းကြောင့်နိုင်ငံတော်ရေကြီးရေရှမ်းတဲ့ဒဏ်တွေကိုခံရပြီးချင်းပြည်နယ်မှာဆိုရင်မြို့တော်ဟာခါကိုတော့ပြောင်းရွှေ့ရမလို့ဖြစ်နေတာပါအခုလိုရေကြီးမြေပြိုမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘူမိသိပ္ပံအတွင်းအတွင်းမှုဦးစိုးသူရထွန်းနဲ့ဆက်သွယ်မိနေပြီးတင်ပြပေးပါပါ
မြန်မာတနင်္ဂနွေနေ့ရေပေးတံခံရတဲ့နေရာမှာမြေပြိုမှုတွေကိုနေရာတော်တော်များများမှာတွေ့နေရပါတယ်ဒီထဲမှာဟာခါမှာကတော်တော်ထင်ထင်ရှားရှားကိုတွေ့နေရတယ်မြို့ပါရွှေ့ရမယ်အနေထားဖြစ်နေတယ်လို့ပြောပါတယ်တင်းချိန်မှာအများကဒီဘုံမိဗေဒပညာရှင်တွေရဲ့အကြံဉာဏ်တွေကိုလိုချင်နေပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘုံမိဗေဒပညာရှင်တယောက်အနေနဲ့ပေါ့နော်ဘယ်လိုအကြံဉာဏ်မျိုးပေးနိုင်ပါလ ဆိုတော့ဟိုကျွန်တော်ရေးကြည့်တာတော့ခဏလေးထားပြီးတော့တောင်ပြူဒီပြူတာကိုပဲဦးစားပေးပြီးစဉ်းစားမယ်ဆိုရင်တောင်ပြူတဲ့ပိစာက2မျိုးရှိပါတယ်တစ်ခုကတော့ rain triggers ပေါ့ဒီမိုးရေခြင်းအနေပြီးတော့ဒီမောင်းခလုတ်ဖြိုးလိုက်တဲ့လိုမျိုးဖြစ်တဲ့အခြေအနေပေါ့နောက်တစ်ခုကတော့ earthquake triggers ပေါ့ငလင်းရောက်ပြူတာလည်းရှိပါတယ်ဆိုအဲ့ဒီ2မျိုးထဲမှာအခုကတော့မိုးရေခြင်းရောက်ဖြစ်တာအားတော့ထင်ရှားနေတယ်ပေါ့ဆိုတော့အားကားကြတော့သူရဲ့နေနေထားရောဒီမိမနာတွင်မြေနေထားရောအောက်ကန်ကြောက်နေထားရောကြောင့်ကားဒီချင်းပြီးချင်းတောင်တန်းတစ်ခုလုံးကတော့တောင်ပြိုမြေပြိုမှုကဟိုဖြိုးဖြစ်စဉ်တစ်ခုလည်းဖြစ်တယ်ပေါ့ဒီလိုမိုးရေကြီးတဲ့ကာလတိုင်းမှာလည်းဖြစ်တတ်တယ်ခုနကငလင်းကျူတော့ပြောရင်လည်းငလင်းငယ်လေးတွေငလင်းလက်လေးတွေအရမ်းမကြာခဏလည်းထုတ်တတ်တယ်ပေါ့ဆိုတော့ဒါကဖြစ်တတ်တဲ့သဘာဝပါခုအချိန်ဒီမှာတော့ကျွန်တော်ဝီဝီရာရှိတော့ကတရားကိုဘယ်လိုမျိုးကောင်းအောင်လုပ်မလဲဘယ်လိုတတ်တောင်းအောင်လုပ်မလဲဆိုရင်တော့ညာကဟိုချက်ချင်းငင်းဖြေချားတဲ့လုပ်ငန်းမျိုးမဟုတ်ပါဘူးခင်ဗျဆိုတော့သူကတရားစဉ်းစားစီမံလေ့လာပြီးတော့မှဘယ်လိုမျိုးအချိန်ဒီရှိလို့ရှိရင်တော့ပြည်သူတောင်းမွေးတတ်တယ်ဒီနေရာတွေကတော့နောက်ထပ်အနာဂတ်မှာဖြစ်နိုင်ရည်ရှိနေတယ်လက်တော်ဖြစ်နေတာလည်းလောက်ဒီထပ်ပြီးတော့ကြီးထွားလာမလားဒီလောက်မှာပဲရက်သွားမလားဆိုတာမျိုးအစားအသေးစိတ်စဉ်းစားပေါ့နောက်တစ်ခုကတော့နောက်တစ်နေရာကို ထပ်ဆင်းသားမယ်ဆိုရင်နောက်တနေရာမှာလည်းဟိုဘလို့အခြေအနေရှိသလဲမကောင်းတဲ့အခြေအနေရှိနေသလားဒေသမြေပြမှုလေးတွေတော့ဖြစ်နိုင်နေတယ်ဆိုရင်လည်းဒါကိုကျွန်တော်ဘယ်လိုကာဝယ်မလဲဆိုတာတွေကိုသိစိတ်သိလာမှဖြစ်ပါမယ်ခင်ဗျာ
အခုလောလောဆယ်ဟာခါဒေတာကန်တွေအတွက်သိတဲ့နာလေးတွေပေါ့နော်ဒီမြေပြူရာနဲ့ပတ်သက်ပြီးတော့ဒီအရွှေပြောင်းတွေလောက်ရမယ်အကိန်ကျုံနေရတဲ့အချိန်မျိုးမှာသူတို့ဘာတွေလောက်တင်တယ်လို့အကြံပေးချင်ပါလဲ
မြေပြူမှုတိုင်းကတော့သူကချက်ချင်းရုပ်တရည်ကြီးဖြစ်တဲ့သဘောမဟုတ်ဘူးခင်ဗျာသူ့မှာသင်စီပြရမော့အစပြီးကနဦးချင်းနေလေးတွေပြတဲ့လက္ခဏာတွေရှိပါတယ်အထူးဖြင့်တော့တောင်ရဲ့အထက်ပိုင်းမှာဒီအကြောင်းလေးတွေအစပေါ်လာတယ်ဒီတောင်ကမာစုံနဲ့ဖလမကမှာပေါ်လာတတ်တယ်ပေါ့အဲ့ဒါမျိုးလိုက်ပြီးတော့ကြီးတင်တယ်ဆိုတော့အဲ့ဒီနေရာမှာဟိုအဲ့လိုမျိုးအကြောင်းလေးရှိနေပြီဆိုရင်တော့ဒါချင်းနိုင်ကြီးကလမ်းများနေပြီပေါ့ရုပ်တရည်ကြီးလူကြသွားတဲ့သဘောမျိုးမရှိပါဘူးတကယ်ထုံးစံအရာလဲတို့လီလာခဲ့သမျှရောတွေ့သမျှရောအဲ့တော့ကျတော့နာကတ်တော်၎င်းမကြခင်လက်တလို့ဆိုဖြစ်နိုင်ကြီးမျိုးရှိမရှိဆိုတာကိုလည်းလီလာတင်ပါတယ်တကယ်လို့အဲ့လိုမျိုးပဲねအခုပြူသွားတဲ့ခြေနေမှာပဲရက်သွားနောက်ထပ်တင်ဂီတာမတွေ့ရဘူးဆိုရင်တော့ဒီတွက်အရေးကြီးစိုးရင်ဖို့တဲ့ရေးစီဟုစဉ်းစားဖို့အပိုအရေးကြီးပါတယ်ခင်ဗျာ
ဒီရွှေပြောင်းဝင်ရမယ့်နေရာအဲ့လိုရွေးချယ်တဲ့အခါမှာလည်းစနစ်တကျလောက်ရမယ်ဆိုတော့ဘလို့ပုံစံမျိုးတွေနဲ့မြို့တည်တဲ့အခါမှာပေါ့နော်ဘာတွေကိုရွေးတင်ပါလဲဒီချင်းပြည်နယ်တာဂတ်ဒေတာလည်းငနင်းရဝင်းစုံတွေလည်းရှိတယ်နောက်ပြီးတော့တောင်တန်းတွေနဲ့မြေရဲ့အနေထားပေါ့နော်နည်းနည်းလေးအဲ့ဒါလေးရှင်းပြပေးပါလား
ဟုတ်ကဲ့ဟိုတာမန်ကတော့ရှင်းပါတယ်ကျွန်တော်ကတော့တောင်တန်းမတ်ဆောက်လို့ရင်းပြူဖို့ညံ့များတယ်ပေါ့တစ်ဖက်ကလည်းဟိုခုနပြောတဲ့ကြောက်မျိုးသားပါတယ်နောက်တခါသူ့မှာရှိတဲ့လေအကြောင်းနေပြည့်ရွေးတွေဒါတွေနဲ့လဲဆက်ဆက်တယ်ဆိုတဲ့အခါကျတော့နောက်နေရာတစ်ခုရွေးမယ်ဆိုရင်လည်းကျွန်တော်တို့ကအဲ့ဒါတွေအားလုံးကိုသွားပြီးတော့လေ့လာတင်တယ်နောက်တခါလေ့လာပြီးတဲ့အခါမှာအပေါ်ရန်နေမဟုတ်ဘူးအထက်မှာသူကမြေအောက်ကြီးရာလဲအရေးကြီးတဲ့ထိန်းချုပ်တဲ့အချက်တချို့ဖြစ်နေပေါ့လေဒီမြေအောက်ကြီးကြောင့်လားဒီဆွိုင်းရဲ့အပေါ်မှန်ရှိတဲ့နှုံးမြေကြောင့်မြေကြီးရဲ့အင်းအောင်ရုပ်ရော်သေးတာဆိုတဲ့အခါကျတော့မြေအောက်ကြီးကိုတိုင်းတာတဲ့တွင်းငယ်လေးတွေပေါ့ဒါကိုကျွန်တော်က monitoring ဝဲလို့ခေါ်တာပေါ့စောင့်ကြည့်တဲ့နည်းနည်းတွေပါထည့်ပြီးတော့ဒါကိုလေ့လာတင်ပါတယ်တစ်ဖက်ကလည်းတကယ်လို့ဟိုအသေးစားပေါ့ဒီမြေပြူမှုတော့အန္တရာယ်တော့ရှိတယ်ရှိပေမဲ့လည်းဒီနေရာကနေရာကောင်းတယ်ပို့ပြီးတော့ခြေပြန့်လည်းရှိတယ်ဆိုရင်တော့သူ့ကိုကျွန်တော်တို့ကကာကွယ်တဲ့နည်းလမ်းနဲ့အင်ဂျင်နီယာနည်းလမ်းနဲ့ရှိပါတယ်ဒါကတော့ဟိုအင်ဂျင်နီယာတွေကပို့ပြီးတော့သိပါတယ်တကယ်လို့ဒီနေရာမြေပြူတာပြီးမဲ့လည်းကာကွယ်ပြင်ဆင်နိုင်မယ်ဆိုရင်ပြင်ဆင်တို့ရတဲ့နေရာဆိုရင်ပြင်ဆင်တင်ပါတယ
်ဆိုတော့အခုဟာခါမှာမျက်မြင်ကျုံနေရတယ်ဒီမြန်မာနိုင်ငံမှာရောဒီလိုအနေအထားမျိုးကျုံရနိုင်တဲ့နေရာတွေပေါ့နော်ဘာလောက်များများရှိနေပါလဲ
မြန်မာနိုင်ငံတောင်တန်းထူထပ်တဲ့နေရာဆိုတော့တော်တော်လေးများပါတယ်ဒီအလယ်ပိုင်းမြင်းနေရဝမ်းမာတာဒီလိုမျိုးပြဿနာမရှိရပါတယ်တောင်တန်းရှိတဲ့နေရာတွေကလည်းများတဲ့ခါကျတော့ဒီလိုမျိုးဖြစ်တဲ့ဖြစ်စဉ်တွေကလည်းရှိလဲရှိခဲ့လို့ဒီအနေနဲ့လည်းရှိပါတယ်ဒါပေမဲ့တာမန်အပြင်ပြောရင်ဥမာဆိုတော့ချန်ကုန်းမြေမြေလိုနေရာမျိုးဆိုရင်ဖြစ်ခဲ့ပါတယ်သူကဖြစ်ရင်လည်းဘာကြောင့်အဓိကဖြစ်လဲဆိုရင်ကျွန်တော်တို့လုပ်တဲ့ဒီ infrastructure ပေါ့လမ်းနေဒီဆောက်တဲ့နေရာမှာငွေတွေရတရားကိုပြုမဲ့နေရာကိုကျိုးတင်မကဝယ်ထားနိုင်ရလို့ဖြစ်တာပုံများတယ်ပေါ့ဒါပေမဲ့အခုလိုမျိုးမိုးရွာမှုတိတ်များလို့ပြောတာကျတော့ချင်းပြည်တောင်တန်းအပြင်တခြားနေရာကတော့ကျွန်တော်တို့ဆွေးနွေးပူပန်တာကတော့ဒီမွန်ပြည်နယ်နဲ့တင်နာရီတိုင်းပေါ့အဲ့ဒီနေရာမှာရှိတဲ့ကြောင်မျိုးသားနဲ့မြေဒီလွာမျိုးသားကလည်းဒီလိုမိုးရွာကြီးရင်အကြီးသားပြူဓာကြီးတွေရှိပါတယ်ခင်ဗျာဒီလိုမှတ်တမ်းလည်းရှိတယ်လွန်ခဲ့တဲ့20လောက်အတွင်းမှာကိုပဲဖြစ်ခဲ့တဲ့အကြီးသားပြန်နေကြီးရှိတော့အဲ့ဒီနေရာကြီးလည်းကျွန်တော်ဆွေးနွေးပါတယ်ခင်ဗျာ
ရေကြီးတာနဲ့ရေရှမ်းပြီးမြေပြိုတာနဲ့ပတ်သက်ပြီးတော့တခြားတွေ့နိုင်တဲ့အခြေအနေမျိုးတွေဘာတွေရှိပါသေးလဲ
ရေချမ်းပြီးတော့ပြိုတယ်ဆိုရင်တစ်ဖက်ကတော့ဟိုကျွန်တော်ဒီမြေဝါကျုံပေါ့မြေဝါကျုံမှာကျတော့သူကဒီခုနကပဲတောင်ပြိုတာတော့မဟုတ်ဘူးဒါပေမဲ့လက်ကမ်းပြိုတာပါဆိုတော့ဒီလိုကမ်းပြိုတာကလည်းမြေဝါကျုံမှာတော့နည်းနည်းလေးတော့ခြားနိုင်ရနဲ့စာရင်တော့ဒါကိုတွေ့တယ်တွေ့နေကြတယ်တွေ့နေကြတယ်ပေါ့ကမ်းပြိုတာတွေကလည်းဒီရဲ့ပိုင်းပေါ့ခုနပြောတဲ့မြေဝါပြည်အထက်ပိုင်းနဲ့တောင်တန်းဒေသပေါ့ဒါပေမဲ့ခုရဲ့ပိုင်းကျတော့မြေဝါကျုံမှာပုံများလာတဲ့ခါကျတော့အဲ့ဒါလည်းကျွန်တော်တို့ပူပါမှာလေအဲ့ဒါလည်းတတိထားတဲ့နဲ့ပြန်နေတခုပ
ါအခုရေကြီးရေရှမ်းပြီးတော့ကဘာတွေပါမြေပြိုတဲ့ဒီ AR မြေချောင်းနဲ့တခြားနေရာတွေမှာတောင်တူးတဲ့လုပ်ငန်းတွေဒီကဘာတွေတို့ကိုမထိန်းနိုင်ပဲနဲ့ရှိနေတဲ့အနေထားတွေအဲ့ဒါတွေကိုဘူမိရှုထောင်းကနေနည်းနည်းပြောပြပေးပါဘာတွေလုပ်တဲ့နဲ့ဆိုတာဒီမြေချောင်းတစ်လျှောက်တင်ပါ
အဲ့ဒီအတွက်ကတော့တနင်္လာချင်းကိုပူတည်ပြီးတော့စဉ်းစားမှာပါ။ချို့နေရာတွေမှာတော့တောင်တူးတာကအနေနဲ့မရှိဘူးပေါ့။ချို့နေရာတွေကျတော့ကျွန်တော်ဥမာမြေရင်းမြစ်နဲ့မြေကြောင်းထိန်းသိမ်းရေးလိုဌာနမျိုးအားဆိုရင်တမင်ကိုတောင်တွေကိုတူးပေးရတယ်။ဘာလို့လဲဆိုတော့မြေထဲမှာအနေကြောင်းကိုများတော့မြေဒီသွားတယ်လမ်းကြောင်းတွေမကောင်းတဲ့ကြောင်းကျွန်တော် river training လို့ခေါ်တာပေါ့။ဒါလုပ်ရပါတယ်။ဒါပေမဲ့ချို့နေရာတွေကျတော့အဲ့ဒီတောင်တူးတာကခုနပြောတဲ့သဘောပေးရတဲ့တွေကိုဆက်လာနိုင်တဲ့အနေအထားတွေရှိပါတယ်။အဲ့တော့ကျွန်တော်ကတနင်္လာချင်းတနင်္လာချင်းမှာဒီလိုမျိုးလုပ်တော့မယ်ဆိုတိုင်းကိုတော့မြန်မာဒါကျွန်တော်တို့ကသက်ဆိုင်ရာပညာရှင်တွေကိုတိုင်ပင်ဆွေးနွေးပြီးတော့လုပ်တယ်မလုပ်တယ်ဆိုတာကိုသက်ဆိုင်ရာဟိုဒေတာအကြီးကြီးတွေကလည်းတတိထားတင်ပါတယ်ဒါကိုသိထားပြီးတော့မှတိုင်ပင်ဆွေးနွေးပြီးလုပ်ရင်တော့ဒီကနေ့ဟိုရောနိုင်မှာဖြစ်ပါတယ
်ဘူမိပညာရှင်ဦးစိုးသူရထွန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
ဒေါက်ကီမြူသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာအင်တာနက်ဟာကမ္ဘာစီးပွားရေးကိုအဓိကတည်ပိုးဆွမ်းဆောင်နိုင်တဲ့အရာဖြစ်လာခဲ့ပါပြီနောက်ပြီးသူ့ကြောင့်ရရှိတဲ့စီးပွားရေးလူမှုရေးအကျိုးမြတ်တွေကြောင့်အင်ဒိုနီးရှားနိုင်ငံလိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေဖြစ်လာခဲ့ကြပါပြီအင်တာနက်ဆိုတာဟာလူတိုင်းအသုံးပြုခွင့်ရှိတဲ့နယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်တဲ့အကြောင်းအမေရိကန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံကြ合いဝန်ကြီးဒန်နီယယ်စီပူဗီဒါကအင်ဒိုနီးရှားနိုင်ငံမှာပြောကြားခဲ့တဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒါဟာစူပေါင်းပါဝင်လှုပ်ဆောင်မှုတွေရဲ့ကိန်းဂဏန်းကိုအခြေပြုတဲ့စနစ်ကိုပေါင်းကူးဆက်သွယ်ပေးထားတာဖြစ်ပြီးတော့အဲ့ဒါကြောင့်လဲအင်ဒိုနီးရှားနိုင်ငံရဲ့ကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်အခြေခံအဆောက်အအုံတွေတိုးချဲ့လှုပ်ဆောင်ရမှာအမေရိကန်ပြည်ထောင်စုကပါဝင်လှုပ်ဆောင်မှုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာအင်ဒိုနီးရှားနိုင်ငံအတွက်အင်တာနက်ကတဆင့်လှုပ်ဆောင်တဲ့စီးပွားရေးပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးလိုက်တာလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အထင်ကြီးလောက်စရာစီးပွားရေးတိုးတက်မှုကဒေတာတွင်းသတင်းနည်းပညာနဲ့ဆက်သွယ်ရေးနည်းပညာပိုင်းဆိုင်ရာဥဆောင်သူအဖြစ်ပေါ်ထွက်လာနိုင်တဲ့အခွင့်အလမ်းရှိနေပါပြီ။ဒါဟာလက်ရှိစီးပွားရေးဖွံ့ဖြိုးမှုတစ်ခုအတွက်တည်းမကပါဘူး။နိုင်ငံရေးစီးပွားရေးလူမှုရေးအစရှိတာတွေနဲ့ပတ်သက်ပြီးတော့အကြံပွင့်အထောက်အကူတွေပေးလို့ရပါတယ်။ပြီးခဲ့တဲ့နှစ်တွင်းကအင်ဒိုနီးရှားနိုင်ငံရဲ့အမျိုးသား broadband စီမံကိန်းဟာဆိုလို့ရှိရင်တိုင်းပြည်အတွက်တည်ကြတဲ့ကိန်းဂဏန်းအချက်လက်ဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုဆက်ဆက်ပေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။ဒီစီမံကိန်းရဲ့ရည်မှန်းချက်ကတော့ကမ္ဘာအနှံ့ဝန်ဆောင်မှုအကူအညီပေးရေးရန်ပုံငွေတွေကိုအသုံးပြုပြီးတော့အာဆီယံအတွက်အပေါင်းလက္ခဏာဆောင်တဲ့နမူနာအကျိုးရှိမှုတွေကိုဖော်ဆောင်ပေးရတဲ့ရပ်ဖက်ဆိုင်ရာအဖွဲ့တွေ၊ကျန်းမာရေးဌာနတွေအစိုးရရုံးတွေကြောင်းတွေရဲ့ကြားဆက်သွယ်ရေးအရေးပါမှုကိုရည်ရွယ်ဆောင်ရွက်ပေးတာဖြစ်ပါတယ်။ဒီကနေ့အင်တာနက်ဆိုတာအရေးပါတဲ့အရေးမြစ်တစ်ခုဖြစ်နေပါပြီ။အစိုးရတွေဟာသူတို့ရဲ့လုံဆောင်နိုင်မှုဘလောက်ရှိတယ်ဆိုတာနဲ့သူတို့ရဲ့ဘလောက်လုံခြုံဆောင်ရွက်ပေးတဲ့နည်းဆိုတဲ့ကိစ္စနှစ်ရပ်ပေါ်မှာနှပန်းလုံးနေကြပြီဖြစ်ပါတယ်။အစိုးရတွေအနေနဲ့အင်တာနက်ရဲ့စွမ်းဆောင်ရည်တိုးတက်မှုနဲ့အင်တာနက်ကတဆင့်ရှုံချပစ်တင်ပြောဆိုမှုတွေကိုစီစစ်ရွေးချယ်သင့်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်အင်တာနက်ဆိုတဲ့အရာဟာအစိုးရအပါအဝင်အားလုံးရဲ့အကောင်းဆုံးဘာမဆိုအိတ်တုံဖားမောက်ဖွင့်ချပြသတဲ့အရာလည်းဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံမျိုးလိုစီးပွားရေးဈေးကွက်ဦးစားပေးတဲ့တန်းပြည်မှာစီးပွားရေးကျပြန့်အကောင်းလာစေဖို့အတွက်အခွင့်အလမ်းတွေရရှိစေဖို့အင်တာနက်ကအထောက်အကူတွေပေးနိုင်ပါတယ်အင်ဒိုနီးရှားနိုင်ငံနဲ့ဆက်နွယ်နေတဲ့ရည်မှန်းချက်တွေပူပေါင်းလှုပ်ဆောင်နိုင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ်ဆိုပြီးတော့တမ်မကြီးစီပူဗီလ်ဒါကပြောဆိုပါတယ်ကျွန်တို့တို့အနေနဲ့ပုံမိုးပြီးတော့တိုးတက်စီပင်လာအောင်အသက်ဝင်တဲ့တီထွင်ဆန်းသစ်တဲ့တဘာဝဝင်းကျင်တစ်ခုကိုဖန်တီးနိုင်ပါတယ်ဆိုပြီးတော့လေတမ်မကြီးကပြောဆိုသွားကြပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
တော်ရရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီးတော့ VO ရဲ့အာပေါ်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
သူရောဥရှိမန်ကိုပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေး USDP ပါတီဥက္ကဋ္ဌအဖြစ်ကနေဖြုတ်ချလိုက်တာနဲ့ဆိုင်တဲ့အခြေအနေတွေဟာမြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးပေါ်ထောက်ခံသူတွေအတွက်ပြန်စင်စားစရာဖြစ်တယ်လို့အမေရိကန်တက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကဩဂုတ်လ14ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်အထူးသဖြင့်တော့ပါတီရင်းကိစ္စဖြစ်ပုံရတဲ့ဂျင်းဒီတရက်မှာလူညွန်ရေးတက်ဖွဲ့တွေဘာကြောင့်ပါရတယ်ဆိုတာမြန်မာအစိုးရအနေနဲ့ရှင်းပြဖို့မစ္စတာမက်ကွန်နယ်ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဒေသအများပြားမှာရေကြီးတာနဲ့မြေပြိုတာတွေကြောင့်မြေမြုပ်မိုင်းနဲ့ပေါက်ကွဲစရတဲ့ပစ္စည်းတွေနေရာရွေလျားသွားပြီးရေမြုပ်သွားတဲ့အတိုင်းအန္တရာယ်ရှိနေစေဖြစ်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရေပေါ်ရမုံငွေဖွဲ့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာယုံကသတိပေးထားပါတယ်။အမေရိကန်ကျူးဘားနိုင်ငံကြားပုံမှန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်ရေးကိစ္စအမေရိကန်ကျူးဘားကော်မတီအစ်တစ်ခုအနေနဲ့နောက်လာမှာဆွေးနွေးပွဲတွေစတင်မယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။လီဗျားနိုင်ငံဆာ့တ်စစ်ကမ်းမြို့ကလာတဲ့တဲ့တွင်တွေရာ IS စစ်သွေးတော်တွေနဲ့စန့်ကျင်ဘက်အုပ်စုကတပ်သမားတွေအကြားဒီတဲ့မှတ်တဲဖြစ်တဲ့တိုက်ပွဲတွင်လူပေါင်းဒါဇင်နဲ့ချီတည်ဆုံတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမတ်ခွာမျိုးဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအယ်တာယာဖြစ်ပါတယ် VOA American အသံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေခင်ဗျာကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.